Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ UAE အမေရိကန်တိုင်းရင်း2018ခုနှစ်အောက်တိုဘာလ17ရက်ဇာတာပတိမနက်ခင်းစီစဉ်မျိုးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ KHz 923ည9433ည6953ညတို့ကနေတဆင့် Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီအခုထုတ်လွှင့်ချက်ကို UAE ရဲ့ Facebook စာမျက်နှာ UAE Burmese News နဲ့ website burmese.uenews.com မှာလည်းချိန်နဲ့ဓာတ်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်ကျော်သိမ့်ပ
ါကျွန်တော်ကတော့ကျော်စံသာပါသတင်းတွေကို Dr. မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာHurricane Michael ဟာရာစုဝတ်အတွင်းအပြင်းထန်ဆုံးမုန်တိုင်းအဖြစ် Florida ကမ်းရိုးတောင်ကိုဝင်ရောက်ခဲ့ပြီးမြောက်ဘက်ကိုဆက်လက်ရွေ့ချနေပါတယ်။ရုပ်စင်အဝဆင်နိုင်ဖို့အတွက် American ပြောင်စုမှစစ်သုံးလောင်စာစီးတဲ့လေရင်အများပြလိုအပ်နေပါတယ်။မြန်မာနိုင်ငံမှာ11 Media Journalist 3ယောက်ကိုဖမ်းဆီးတဲ့ကိစ္စနိုင်ငံတကာသတင်းမီဒီယာအဖွဲ့အစည်းတွေကရှုတ်ချက်နေကြပါတယ်။ဒီလိုနောက်ဆုံးရထိတန်းသတင်းတွေကိုကြားကြရမှာဖြစ်ပါခင်ဗျာ
။ကောင်းပါပြီခင်ဗျာ။သတင်းတွေဒီရင်နားဆင်ရမယ့်သတင်းဆောင်မတွေတဲ့ American Florida ပြည်နယ်ကို Michael Hurricane မုန်တိုင်းကြီးဝင်တိုက်တဲ့ပေါ်တာဝန်ရှိသူတွေရဲ့ပြောဆိုချက်နဲ့ 11 Media Group ကသတင်းသမားတွေကိုဖမ်းဆီးတရားစွဲထားတဲ့ပေါ်တုံ့ပြန်ချက်တစ်ခုမှာတော
့ I don't think Aung San Suu Kyi is very much concerned aboutcurtailing of press freedom and freedom of expression.
ဒီလိုလောက်ကဆိုင်ရာလုံဆော်စီယုံသူဖြစ်တဲ့ Benjamin Ismail ပါ။တရင်တော်မှာအပြည့်စုံပြီးကြရပါမယ်။အဲဒီနောက်ဖန်စီထောင်ချထားတဲ့ရှမ်းမျိုးသမီးနမ်မိုဝမ်ကိုပြန်လွှတ်ပေးဖို့ DNA လေးကသဘောတူလိုက်တာ။ထိုင်းကမြန်မာလူမျိုးတွေကိုစောင့်ရှောက်ထားတဲ့ဂေယာတစ်ခုကိုပိတ်ပစ်ဖို့ထိုင်းအာဏာပိုင်တွေကဖိအားပေးနေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။ဒုတိယပိုင်းမှာ sorry တရင်တော်ပျောက်ဆုံးနေတာနဲ့ဆိုင်တဲ့နောက်ဆုံးအခြေအနေတွေကိုလည်းသိရပါမယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အင်္ဂလိပ်စာသင်ခန်းစာစတဲ့မနက်ခင်းပုံမှန်အစီအစဉ်တွေနဲ့အတူသတင်းပတ်ဆိုင်ကဏ္ဍတွေထိဥကြော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တို့ကိုလည်းထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်ဇန်တာနဲ့ဒေါခင်မျိုးသက်တို့ကပြောပြပါမယ်ခင်ဗျာ
။မိုက်ကယ်လို့နာမည်ပေးထားတဲ့ဟာရီကိန်းမုန်တိုင်းကြီးဟာနှစ်ပေါင်း50အတွင်းအပြင်းထန်ဆုံးမုန်တိုင်းကြီးအဖြစ်ဖလော်ရီဒါပြည်နယ်ပင်ဟန်ဒယ်ကမ်းရိုးတောင်ဒေသကိုဗုဒ္ဓဟူးနေ့ကတိုက်ခတ်ခဲ့ပါတယ်။မုန်တိုင်းကြီးဟာအဆင့်ငါးတဲ့နည်းနည်းရော့ပြီးတနာရီ155မိုင်နှုန်းတိုက်ခတ်ဝင်ရောက်ခဲ့တာဖြစ်ပါတယ်။ဖလော်ရီဒါပင်လယ်ကွေ့ကမ်းရိုးတောင်မြို့တွေမှာစစ်ပင်တွေဝါယာကျိုးတွေလက်ပြူပြုတ်ကျနေပြီးအဆောက်အဦအများအပြားခေါင်းမိုးကင်းမဲ့နေပါတယ်။ရဲစစ်တပ်အပြင်ထရန်စဖော်မာအတန်းတွေစုစုညံညံကြားနေရတယ်လို့အဲဒီကိုရောက်ရှိနေတဲ့သတင်းတောက်တွေကပြောကြပါတယ်။အထူးခက်တဲ့ရင်မကြားသည့်ပေမဲ့စစ်ပင်ပီလိုလူတုသေဆုံးကြောင်း CNN ရုပ်မြင်သံကြားကပြောကြားသွားပါရယ်မိုက်ကယ်ဟာရီကိန်းဟာအဆင့်3အထိရော့ကျသွားပြီးအယ်ဘာမားနဲ့တောင်ပိုင်းဂျော်ဂျီယာပြည်နယ်ဘက်ကိုဒေသစံတော်ချိန်ဘရူးနီးယားမှာဝင်ရောက်တိုက်ခတ်နေပါရယ်သမ္မတဒေါ်နယ်ထရမ်ကသက်ဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့ဆက်သွယ်ပြီးအခုညီပေးဖို့အတွက်ပြည်ထောင်စုအရေးပေါ်တပ်ဖွဲ့ကိုအဆင့်တွင်လုခိုင်းထားတယ်လို့သိရပါရယ
် American စစ်တပ်အနေနဲ့တခင်မီတေးဥစစ်တပ်ကိုရှင်ပြိုင်နိုင်မှုအတွက်တခြားလေရင်တွေကိုစီဖြည့်ပေးနိုင်တဲ့လောင်စာစီတဲ့လေရင်တွေပို့ပြီးလိုအပ်နေတယ်လို့လေတဲ့အကြီးကဲ Heather Wilson ကပို့တပူးနေမှာပြောပါတယ်။ Pacific Data ကစိန်ခေါ်မှုကအဝေးကအာဏာရှင်ဖြစ်နေတာမို့လောင်စာစီတဲ့လေတဲ့လိုအပ်နေတယ်လို့ American ရဲ့လေကြောင်းဆန်ရအခြေအနေနဲ့ပတ်သက်ပြီးပို့တပူးနေအထက်လွှတ်တော်ကြားနာပွဲမှာ Wilson ကပြောကြားခဲ့တာပါ။စစ်လေရင်တွေကိုစီဖြည့်ပေးဖို့အတွက်လောင်စာစီတဲ့လေရင်အစင်းပေါင်း40ရှိနေတဲ့လေတဲ့အတွက်လာမယ့် 2030 မှာ54ဆင့်အထိတိုးမြင့်ထားရှိမှာဖြစ်ကြောင်း American လေတဲ့ကမကြာခင်ကပဲကြေညာခဲ့တာပါ2025-2030 နှစ်တွေအထိစဉ်းစားမယ်ဆိုရင်တရုတ်နိုင်ငံကပဲချိန်ချောက်မှုရှိမယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်ကမ္ဘာကွန်တင်မောအလုံးရဲ့ထပ်ပေါက်ဖြတ်တန်းသွားတဲ့တောင်တရုတ်ပင်လယ်ပြင်တွေကနိုင်ငံတကာရေပိုင်တဲ့လမ်းကြောင်းမှာ American ကလွတ်လပ်တဲ့ရေကြောင်းသွားလာရေးကိုပြတာတဲ့အနေနဲ့ဆစ်ဆင်ရေးတွေလုပ်ခဲ့တဲ့နောက်မှာခုလိုရေတပ်အကြီးကဲကပြောတာပါပြီးခဲ့တဲ့လာတဲ့ American leader B-52 ဘုံးကျဲလေးနဲ့တရုတ်ကတူပိုင်နယ်လို့ကြေညာထားတဲ့ data မှာပြန်တန်းခဲ့တာဖြစ်ပြီးဒါကိုတရုတ်ကရန်စတဲ့လို့ရဖြစ်ပြောဆွနေတာဖြစ်ပါတယ
် American ရဲ့လေကြောင်းပြန်တန်းရေးနဲ့အာကာသလုပ်ငန်းတွေကိုထိတ်တန့်ဆွေးဝါးချက်တချို့ခိုးယူဖို့အထောက်အမှုနဲ့တရုတ်သူတို့တယောက်ကို American ပြည်ထောင်စုကဆွဲချက်တင်လိုက်ပါတယ်ပြီးခဲ့တဲ့ April 1ရက်နေ့က Belgium နိုင်ငံမှာဖမ်းမိခဲ့တဲ့ Yan Jong-chu ကိုအင်္ဂါနေ့က American ကိုလွှဲပြောင်းပေးအပ်ခဲ့တာဖြစ်တယ်လို့တရားရေးဌာနကကြေညာပါတယ်အခုဆွေးကြတင်လိုက်တဲ့ဆူဟာတရုတ်နိုင်ငံထောက်လှမ်းရေးဖြစ်တဲ့နိုင်ငံတော်လုံခြုံရေးဝန်ကြီးဌာနထိပ်တန်းအဖွဲ့ဝင်တူဖြစ်ပြီးသူတို့အဖွဲ့ဝင်တွေဟာတရုတ်နိုင်ငံတွင်းမှာရောကမ္ဘာတစ်ဖက်မှာပါတချို့လွတ်ပိုင်ခွင့်ရရှိထားသူတွေဖြစ်ပါတယ်။ဒါဟာတရုတ်သူတို့ကိုယုံတင်စစ်ဆေးဖို့အတွက်အမေရိကန်ပြည်ထောင်စုကိုယူဆောင်လာတာပထမဦးဆုံးကျင့်ဖြစ်မယ်လို့ကြွန့်ကျင်သူတွေကယူဆကြပါတယ်။ဒီအမှုဟာဒီတချို့ဟောင်းတယောက်ထဲနဲ့ပတ်သက်တဲ့အမှုမဟုတ်ဘူး။အမေရိကန်ရဲ့ပြစ်ခတ်နိုင်စွမ်းနဲ့ဉာဏ်ပညာဆိုင်ရာအသီးအပွင့်တွေကိုကျန်းနိုင်ငံတစ်ခုကခွဲယူနေတာသိခံနိုင်မှာမဟုတ်ဘူးလို့လည်းအမေရိကန်အမျိုးသားလူမျိုးရေးဒုတိယရှင်းလင်းချက်ဂျွန်ဒီမာကဆိုပါတယ်
အနာဂျူရမဲကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီရဲ့ညမှာအစားထိုးခန့်အဖို့အတွက်သူ့ရဲ့အကြံပေးရရှိဟောင်းတွေကတဦးဖြစ်တဲ့ဒိုင်နာပါဝါနဲ့ဆွေးနွေးပြောဆိုနေတယ်လို့တခြားသူတွေနဲ့လည်းပြောဆိုဆွေးနွေးဖို့စီစဉ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒိုင်နာပါဝါဟာသူစဉ်းစားနေသူအများပြားတွေကတယောက်ဖြစ်ကြောင်းဗိုလ်တဖူးနဲ့သမ္မတအင်ဂျူမှာပြောကြခဲ့တာပါ။သူဟာလက်ရှိ Goldman Sachs ရင်းနှီးမြှုပ်နှံမှုဘဏ်နဲ့ငွေကြေးလုပ်ငန်းဆိုင်ရာဌာနကြီးရဲ့အမှုဆောင်ရရှိဖြစ်တယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးလက်ထောက်အကြံပေးဟောင်းလည်းဖြစ်ပါတယ်။အင်္ဂါနေ့ကတမ္မကြီးဟေလီကကုလသမဂ္ဂဆိုင်အမေရိကန်တမ္မကြီးတာဝန်ခံနဲ့ဒီနှစ်ကုန်မှနှုတ်ထွက်တော်မှာဖြစ်ကြောင်းကြေညာခဲ့တာပါဒီလောက်ဟာသူ့ဘဝအတွက်ဂုဏ်ယူဆရာအလုပ်ဖြစ်တယ်လို့ဖြစ်ကြောင်းသမ္မတအင်ဂျူအိုဘယ်ဂျန်ကမှသမ္မတထရမ့်ဘေးမှထိုင်ရင်းပြောကြားခဲ့တာဖြစ်ပါတယ်တောင်ကိုရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဖြစ်တဲ့တမ္မကြီးဟေလီဟာထရမ့်အစိုးရရဲ့ကက်ဘိနက်အဖွဲ့ထဲမှာအလဲလက်သဘောထားရှိသူလို့အများကချုံငင်ကြတာပါ2016သမ္မတရွေးကောက်ပွဲမဲဆွဲကာလတွင်ထရမ့်ရဲ့ထိတဲ့ပြောဆိုမှုနဲ့ပတ်သက်ပြီးဝေဖန်လို့ရှိတယ်လို့သမ္မတထရမ့်ရဲ့အမေရိကန်သားပထမမူဝါဒတွေနဲ့ဆန့်ကျင်သူလွတ်လပ်တဲ့ဈေးကွက်နဲ့ကမ္ဘာကုန်သွယ်ရေးတွေကိုထောက်ခံတဲ့သူကိုကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မကြီးဖြစ်ရွေးချယ်ခဲ့တဲ့အတွက်အားလုံးကအံ့ဩခဲ့ကြတာပါ။အသက်46နှစ်အရွယ်တမ္မကြီးဟေလီယာအိန္ဒိယကပြောင်းရွှေ့အခြေချမိဘကနေပေါက်ဖွားသူဖြစ်ပြီးထရမ့်အစိုးရအဖွဲ့ကအမျိုးသမီး6ဦးထဲမှာတဦးပါ။သူက Republican Party ရဲ့တမရလောင်းတစ်ယောက်ဖြစ်လာနိုင်ခြေရှိသူလည်းဖြစ်ပါတယ်။နာမည်2020မှာသူဝင်ရောက်ရှင်တိုင်မှာဟုတ်ပဲတမရထရမ့်အတွက်မဲဆွယ်ပေးမယ်လို့လည်းဟေလီကပြောပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
အရှိတမ်းမြရာဗီရီသတင်းရေးဆက်လက်ပြောပြနေပါတယ်။ 11 media သတင်းသမား3ဦးကိုပုံမှန် 905 ခါခွဲရာဇဝတ်ကြီးပုံမှန်အရရန်ကုန်တိုင်းအစိုးရဖမ်းဆီးခဲ့တဲ့အပေါ်နိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပြီးအများဆုံးလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။အင်းစင်အကြီးနောက်မှာထင်းထင်းခံထားရတဲ့ 11 passenger နဲ့ editor ချုပ်ကိုကျော်စောလင်းတောင်းငန်း editor ကိုနီမင်းနဲ့သတင်းထောက်ချုပ်ကိုဖြိုးဝေဝင်းတို့သူချက်ချင်းလွှတ်ပေးဖို့ RSF ကနေစည်းမချသတင်းနောက်များအဖွဲ့ကမင်းကတောင်းဆိုလိုက်ပါတယ်ဒီမိုကရေစီအသွင်ပြောင်းဖို့ကြိုးပမ်းနေရဆိုရဲမြန်မာနိုင်ငံမှာသတင်းရေးလို့သတင်းထောက်တွေကိုဖန်ဆီးအရေးယူရဆိုတာလက်ခံနိုင်ကြမရှိဘူးလို့ဖော်ပြထားပါတယ်အခုလို့မြန်မာနိုင်ငံမှာသတင်းမီဒီယာအပေါ်အစွဲဝင်ရောက်ဆက်ဖက်မှုမျိုးဟာတရားဥပဒေစိုးမိုးရေးနဲ့ပိုပြီးအလံဝေးသွားစေရလူရဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ကိုလည်းမလေးစားရရောက်တယ်လို့ RSS ရဲ့အောက်တိုဘာ10ရက်ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်လာလူကဘာသတင်းမီဒီယာအဖွဲ့ကြီးတစ်ခုဖြစ်တဲ့ International Press Institute IPI ကလည်းမြန်မာနိုင်ငံမှာသတင်းသမားသုံးဦးထပ်ပြီးအရေးယူခံမှုကိုဆုတ်ချကြောင်းနဲ့ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုကြောင်းဗိုလ်ထုနေရာကြေညာလိုက်ပါတယ်
။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေသူတွေကပထမတော့ဖြစ်နေရွန်ဂျာ6000ကိုပြန်ပြီးပို့ဖို့စီစဉ်နေပြီဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံချိုင်းဝန်ကြီးအဗ်ဒူဟာဆန်မိုဟာမက်အလီကပြောပါတယ်။ရွန်ဂျာဒုက္ခသည်တွေနေရာရင်းပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားနားလည်မှုစာကြုံလောချုပ်ဆိုခဲ့ပြီး6လကြာတဲ့အထိသူတို့တွေနေရာပြောင်းနိုင်ရေးမဆနိုင်သေးပဲဖြစ်နေတာပါ။အခုပထမတော့ဖြစ်နေရိုဟင်ဂျာ6000ကိုပြန်ပို့မှာဖြစ်ပြီးသူတို့နာမည်တွေနဲ့သူတို့နေထိုင်ရာရွာတွေကန့်ညီမှုရှိမရှိမြန်မာအစိုးရကမေးထားကြောင်းတနင်္လာနေ့ကဒက္ကာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးမိုဟာမက်အလီကပြောပါတယ်။ဒါပြင်မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲအလုပ်ဖွဲ့ဆွေးနွေးပွဲကိုလည်းအောက်တိုဘာ28ရက်မှာပြုလုပ်မယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာအင်းကျအစိုးရဆောက်လုပ်ပေးထားတဲ့နေရာရင်းပြန်မဲ့ရိုဟင်ဂျာတွေနေထိုင်မဲ့အိမ်တွေကိုအောက်ဂုလာရုံကရဟတ်ရင်နဲ့တောရောက်ဆစ်ဆေးခဲ့တယ်လို့ဆိုပါတယ်။အခုတော့ဒီအိမ်တွေဟာနေထိုင်မှုအသင့်ဖြစ်နေပြီလို့ဆိုပါတယ်။အင်းကျအစိုးရကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အတွက်9နှစ်အတွင်းအမေရိကန်ဒေါ်လာ25လမ်းအကူအညီပေးဖို့ညှိထားတယ်လို့ဒီအစီအစဉ်ကဌာနေပြန်ရိုဟင်ဂျာတွေနေထိုင်ဖို့အတွက်နေအလုံးပေါင်း250ဆောက်လုပ်ပြီးစီပြီဖြစ်ပါတယ်။အိန္ဒိယကနေနေစတင်ဆောက်လုပ်လာချိန်မှာတရုတ်အစိုးရကလည်းရိုဟင်ဂျာတွေအတွက်နေအလုံးပေါင်း1000ဆောက်လုပ်ပေးဖို့အတွက်တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကကမ်းလှမ်းခဲ့ပါတယ်
။ကမ္ဘောဒီးယားနိုင်ငံဟာမရှိမဖြစ်လိုအပ်နေတဲ့ဥရောပသမ္မတရဲ့ကုန်သွယ်မှုအထူးအခွင့်အရေးရုပ်သိမ်းခံရပြီးစီပွားရေးချွတ်ချုံကြမဲ့အခြေအနေရင်ဆိုင်နေရပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာအတိုက်အခံတွေနဲ့အခြေခံလူအခွင့်အရေးနှိပ်စက်မှုတွေကိုရပ်တန့်ဖို့စီပွားရေးအရာဖိအားပေးခံနေရတာလည်းဖြစ်ပါတယ်။လူအခွင့်အရေးအလို့သမားအခွင့်အရေးတွေဟာကမ္ဘာအကြီးဆုံးဈေးကွက်ဖြစ်တဲ့ဥရောပသမ္မတရဲ့အခွန်မဲ့ကုန်သွယ်ခွင့်နဲ့ဆက်စပ်ထားတာဖြစ်တယ်လို့ဥရောပသမ္မတဘက်ကပြောကြားလိုက်ပါတယ်။ပိတ်ပင်ထားတဲ့အတိုက်အခံတွေကိုနောက်6လအတွင်းပြန်ခွင့်မပြုရင်ပြထားတဲ့အခွင့်အရေးတွေပြန်လည်ရုပ်သိမ်းမယ်လို့လည်းဆိုပါတယ်။ ဒါဟာပြကင်းကြုံရမယ့်အခြေအနေဖြစ်တယ်လို့အထယ်ချုပ်လုပ်ငန်းမှမြုံနံထားသူတွေအဖို့အထူးဆိုရင်ရလည်းဖြစ်တယ်လို့နိုင်ငံရေးဘဝဝိဒပညာရှင်ဆိုဖာအီယာကပြောပါတယ်။အလုသမားအများအပြားအလုပြုံးမဲ့ဒီဖြစ်ရဟာအဆုံးအဖြတ်ကတော့ဝန်ကြီးချုပ်ဟွန်ဆန်လက်ထက်မှာရှိနေတယ်လို့ပညာရှင်တွေကပြောနေကြပါတယ်။
တူရကီနိုင်ငံအစ္စတန်ဘူကဆော်ဒီအာရေဗျကောင်စင်ယုံမှာထူးဆန်းစွာပျောက်ဆုံးနေတဲ့ဆော်ဒီအာရေဗျသတင်းတောက်ဂျမဲလ်ခါရှိုဂျီနဲ့ပတ်သက်ပြီးထရမ့်အစိုးရအဖွဲ့ထိပ်သိမ်းအရာရှိတွေဟာဆော်ဒီအင်ရှိမင်းသားမိုဟာမက်ဘင်ဆာမန်နဲ့ပြောဆိုခဲ့တယ်လို့သမရအင်ဗျူကဗတ်ဘူးနေမှာပြောပါတယ်။တူရကီအာဏာပိုင်တွေကတော့ဒီသတင်းတောက်ဟာဆော်ဒီကောင်စင်ယုံမှာပြီးခဲ့တဲ့သတင်းပတ်ကပဲအသက်ခံရတယ်လို့ကောက်ချက်ချထားတာပါ။အင်္ဂါနေ့ကအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တန်နဲ့ထရမ့်အစိုးရအဖွဲ့အကြီးအကျယ်အကြံပေးဂျယ်ရက်ကူရှနာတို့မင်းသားဆမ်မန်နဲ့ပြောဆိုဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးမက်ခ်ပွန်ပူယောကလည်းဒီမှုနဲ့ပတ်သက်ပြီးဆော်ဒီခေါင်းဆောင်ကိုထပ်ပြီးတော့အချက်လက်တွေတောင်းဆိုခဲ့တာပါအခုလိုပြောဆိုမှုနှစ်ခုစလုံးမှာအသေးစိတ်အချက်လက်တွေပေးဖို့တောင်းဆိုခဲ့တယ်လို့ဒီသတင်းတောက်ပြောဆုံးမှုနဲ့ပတ်သက်တဲ့ဆက်ဆံဆက်ဆဲမှုတွေကိုပွင့်လင်းမြင်သာစွာလုပ်ပေးဖို့အတွက်တိုက်တွန်းခဲ့တယ်လို့သမ္မတအင်ဂျူပြောခွင့်ရဆာရာဟက်ဂဗီဆန်ဒါဆပ်ပြောပါတယ်ဒါ့အပြင်အမေရိကန်အစိုးရကအမှုနဲ့ပတ်သက်လို့ဆက်ပြီးစောင့်ကြည့်နေတယ်လို့ပြောပေမဲ့မင်းသားဆမ်မန်စီကဘာသတင်းအချက်လက်တွေရထားတယ်ဆိုတာကိုတော့ထုတ်မပြောပါဘူးသမ္မတထရမ့်ကတော့ခါရှိုဂျီပျောက်ဆုံးနေမှုတက်သူဟာဆော်ဒီအာရေဗျအရာရှိတွေနဲ့ပြောဆိုခဲ့တယ်လို့သတင်းတောက်တွေကိုပြောပေမဲ့လို့သူဘယ်မှာရှိနေလဲဆိုတာကိုတော့အရေးမြတ်တောင်မပြောခဲ့ပါဘူ
းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါခင်မျိုးသက်တို့ပြောပြသွားတာပါ။အစီအစဉ်အဆုံးမသက်ခင်သတင်းအချင်းချုပ်ကိုပြောပြအောင်မယ်ကြောင့်ကြိုတင်တည်ပေးပါရစေ။အခုတော့သတင်းဆောင်မတွေလည်းရောက်ပါပြီ။အရင်ဆုံး Michael Hurricane မုန်တိုင်း Florida ကိုဝင်တိုက်တာနဲ့တာဝန်ရှိသူတွေကဘာတွေပြောတယ်လဲဆိုတာကြည့်အောင်ပါ။သတင်းထဲမှာကြားခဲ့ရတဲ့အတိုင်း Michael Hurricane မုန်တိုင်းဟာပြင်းအားအဆင့်၄ကျော်အဆင့်၅နီးပါးလေတိုက်နှုန်းတနာရီ155မိုင်လုံးနဲ့ Florida ပြည်နယ် Panama City ကနေကုန်းတွင်ပိုင်းဝင်သွားပါပြီ။ဒေတာနှုန်းကပြင်းထန်လာတဲ့အပြင်မိုးကြီးရွာတဲ့အရေးကလည်းရှိနေတဲ့အတွက်မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုကြီးမားနိုင်တယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ Florida ကိုမုန်တိုင်း Michael မဝန်ငင်ကလေးကမုန်တိုင်းနဲ့ပတ်သက်တဲ့အခြေအနေရရက်ကိုအမိမြေလုံခြုံရေးဌာနဝန်ကြီး Christian Nielsen နဲ့ Federal ရေးပေါ်အခြေအနေစီမံခန့်ခွဲရေး Agency FEMA အကြီးအကဲ Brock Long တို့ကသမ္မတ Donald Trump ကိုသမ္မတအင်ဂျူတော်မှာသတင်းတောက်တွေရှိအစီရင်ခံတင်ပြပါတယ်။မုန်တိုင်းမဝန်ငင်အစောပိုင်းရက်တွေကလေးကမုန်တိုင်းတံအပြင်းထန်ခံရပွဲရှိနိုင်တဲ့ဒေသတွေမှာနေထိုင်သူနှစ်သန်းကျော်ကိုထွက်ခွာသွားကြဖို့သက်ဆိုင်ရာတာဝန်ရှိသူတွေကနှိုးဆော်ခဲ့တာပါ။အဲဒီကြားထဲကပဲထွက်မသွားနိုင်တဲ့လူတွေရှိနေသေးပြီးဘာကြောင့်အဲဒီလူတွေမုန်တိုင်းအန်ဒရယ်လွတ်ဖို့ထွက်မသွားနိုင်ကြတယ်လဲဆိုတာပေါ့သမ္မတထရမ့်ပြောတာက
And you know one of the things that must be said is it's not so easy for some of these people to leave. Some of the areas are very poor.
Whenever come out to see, every little chore, that's all for money. That's all for money. I got near to chore. Take go see him. Why? Do I think we must be doing? Do you have to that's all for soda? Got money. Why? That's all. General look hard. Got bus car race look hard. Why? I did that. I need to go. Cut up for that. Need na a million and look me. Why? ဒါပေမဲ့လည်းတချို့နေရာတွေကလူတွေဟာသစ်ကိုဆင်းရဲလွန်းလှတဲ့အတွက်ထွက်သွားဖို့ဆိုတာကသူတို့အတွက်ခက်ခဲလွန်းလှပါတယ်
။အခုချိန်မှာတော့မုန်တိုင်းဝင်သွားပြီဖြစ်တဲ့အတွက်နေအိမ်စွန့်ထွက်ခွာရမျိုးမလုပ်ကြနဲ့တော့လို့ Florida ပြည်နယ်ဥထုံရေးမှူး Rick Scott ကသတိပေးထားပါတယ်။ရွှေ့ပြောင်းထွက်ခွာရမယ့်ကာလကျော်လွန်သွားပြီလို့လည်းပြည်နယ်ဥထုံရေးမှူးကပြောပါတယ်။ Florida ပြည်နယ်ကနေ Michael မုန်တိုင်းဆက်ပြီးဦးတည်နေတာကတော့ Alabama, Georgia နဲ့တောင်နဲ့မြောက် Carolina ပြည်နယ်တွေဘက်ကပါအဲ့ဒီဒီနယ်ရီဘက်မှာကြိုတင်ကျင်းစင်မှုတွေလုပ်နေတယ်လို့အမိမေလုံချုံရေးဝန်ကြီးခရစ်စတီယန်နီယိုဆင်ကသမ္မတထရမ့်ကိုအစီရင်ခံပါတယ
်အကြောင်းကလာတာကတော့အဆုံးကျရင်ကာရိုလိုင်းနားပြည်နယ်တွေဘက်မှာနောက်ထပ်ရေကြီးနိုင်လောက်တဲ့ထိမိုးရွာနိုင်ခြေရှိနေတဲ့ကိစ္စပါပဲဖီမာအနေနဲ့လက်တွဲလှုပ်ဆောင်ဘက်ဌာနတွေနဲ့တိုင်ပင်ညှိနှိုင်းပြီးကြိုတင်ပြီးတော့ပူတွဲလှုပ်ဆောင်နေပါတယ်။ကျမတို့ဟာရှေ့ကိုကြိုကြည့်ပြီးလှုပ်ဆောင်တဲ့အဖွဲ့အစည်းပါ။ရှာဖွေကယ်ဆယ်ရေးတွေအသင့်ပြင်ထားပါတယ်။ပြည်နယ်နဲ့ဒေသဆိုင်ရာအာဏာပိုင်တွေနဲ့အနီးကပ်မပြတ်ဆက်သွယ်နေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးဒေသဆိုင်ရာတာဝန်ရှိသူတွေအားလုံးနဲ့စကားပြောထားပြီးပါပြီ
။ဒီမုန်တိုင်းကြောင့်မိုးအပြင်းထန်ရောမှာလားဒါမှမဟုတ်လေတိုက်နှုန်းကအဓိကပြဿနာလားဆိုတာသမ္မတထရမ့်ကမေးတဲ့အခါ FEMA ဥက္ကဋ္ဌဘရော့ခ်လောင်းကအခုလိုပြန်ဖြေပါတယ
် Storm surge and winds and then for Georgia they're going to see high inland winds so you may see sustained
လိုင်းကြီးပြင်းလေထမ်းမဲ့အနေပါ Georgia ပြင်းနေမှာဆိုရင်ကုန်းနှုတ်မိုင်းမှာလေပြင်းထမ်းမဲ့အရေးရှိနေပြီးမုန်တိုင်းပြင်းအားအဆင့်၁အဆင့်၂လေတိုင်နှုန်းလောက်ရှိပါလိမ့်မယ်ကုန်းနှုတ်မိုင်းမှာအပြည့်အစည်ကြီးမားမယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ
် Florida ပြည်နယ်ဥက္ကဋ္ဌရေမှူး Risk ကပြည်နယ် Hurricane မုန်တိုင်း Andrew ဆိုင်ရာဌာနဒါရိုက်တာ Wes Moore လို့အပါအဝင်သက်ဆိုင်ရာဝန်ထမ်းတွေနဲ့တိုင်ပင်ညှိနှိုင်းပြီးကြိုတင်လှုပ်ဆောင်ထားပါတယ်လို့လည်းဖီမာအကြီးအကဲဘရော့ခ်လောင်းကသမ္မတထရမ့်ကိုအစီရင်ခံတင်ပြပါတယ်။မုန်တိုင်းကြောင့်ရွာသွန်းနိုင်တဲ့မိုးရေချိန်ပမာဏဟာလေးလက်မကနေတပေနီးပါးအထိရှိမယ်လို့ခန့်မှန်းထားကြပါတယ်။မိုက်ကယ်မုန်တိုင်းဟာအမေရိကန်ပြည်ထောင်စုကိုဝင်မတိုက်ခင်အလဲပိုင်းအမေရိကတိုင်းနဲ့ကျူးဘားနိုင်ငံတို့ကိုဝင်တိုက်ခဲ့ပြီးအယ်ဆာဗာဒေါ၊ဟွန်ဒူရက်စ်နဲ့နီကာရာဂွားနိုင်ငံတွေမှာမုန်တိုင်းအန်ဒရယ်နဲ့ဆက်ဆက်သေဆုံးသူ73ဦးထက်မနည်းရှိထားပါတယ်။2005ခုနှစ်ကဖလော်ရီဒါပြည်နယ်ပန်ဟန်ဒယ်ဒေသကိုဒန်နစ်ဟာရီကိန်းမုန်တိုင်းဝင်တိုက်ပြီးကြတဲ့အခါဆိုရင်အခုဝင်တဲ့မိုက်ကရိုမုန်တိုင်းဟာပထမဆုံးမုန်တိုင်းကြီးဖြစ်တယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကပြောထားပါတယ်ခင်ဗျာ
။ဆရာရှင်များရှင်ကမ္ဘာ့တဝက်စီးရဲချမ်းသာကွာဟမှုချော့ချရေးကတိပေးထားတဲ့အတိုင်းရှုပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံကပရဟိတဖွဲ့စည်းတဲ့ Oxfam ရဲ့စာတမ်းတစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးအတွေ့သုံးဆွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရေးတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာပါကြောင့်များပါလဲ။မြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတာကို VOA စနေနေ့ညဓာတ်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ဖီယိုရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းရိုက်လိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကတပတ်ခုနှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့ဒိုင်ရိုက်ဒီလိုင်းအစီအစဉ်တွေမှာပါဝင်ဆွေးနွေးပြီးကိုပိုင်နဲ့ကိုရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကျိုးရှိထိရောက်စွာအသုံးချပါလို့တိုက်တွန်းရင်းဖိတ်ခေါ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာပြီးဆက်ပါမယ်။အရင်ဆုံးသတင်းမီဒီယာသမားတွေကိုဖမ်းဆီးတရားစွဲထားတဲ့ပေါ်တုံ့ပြန်ချက်တွေကိုပြောပြပါမယ်။အလဲဝင်းမီဒီယာ group ကသတင်းသမား3ဦးကိုပုံမှန် 905 ခါခွေနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရကဖမ်းဆီးတရားစွဲဆိုထားတဲ့လို့ရက်ပေါ်နိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကပြင်းပြင်းထန်ထန်တောင်းကွက်ပြီးအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြပါတယ်။ Eleven Media Group ရဲ့ Editor ချုပ်တာဝန်ခံ Editor နဲ့သတင်းတောက်ချုပ်တို့ကိုမနေ့ဗုဒ္ဓနေ့ကတာမွေမြို့နယ်တရားရုံးမှာရုံးထုတ်ဆွဲချက်တင်ပြီးတဲ့နောက်အင်းစိန်အချင်းထောင်မှာလက်ရှိထိန်းသိမ်းထားပါတယ်။နိုင်ရင်ကျန်နိုင်ကအပြည့်အစုံပြောပြပါမယ်
။အင်းစိန်အချင်းထောင်မှာထိန်းသိမ်းခံထားရတဲ့ Eleven အပတ်စဉ်ကြားနဲ့ Editor ချုပ်ကိုကျော်ဇော်လင်းတာဝန်ခံ editor ကိုနေရီမင်းနဲ့သတင်းထောက်ချုပ်ကိုဖြိုးဝေဝင်းတို့သုံးဦးချက်ချင်းလွတ်ပေးဖို့ IPI, CPJ, RSF အပါအဝင်အခြားနိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကမနေ့ကဝိုင်းဝန်းတောင်းဆိုလိုက်ပြီးသတင်းသမားတွေကိုဖိနှိပ်တဲ့မြန်မာအစိုးရရဲ့လုပ်ရက်ကိုလည်းရှုံချဝေဖန်ခဲ့ကြပါတယ်။ကမ္ဘာသတင်းမီဒီယာအဖွဲ့ကြီးဖြစ်တဲ့ International Press Institute IPI ကမြန်မာနိုင်ငံမှာသတင်းသမား၃ကိုထပ်ပြီးဖမ်းဆီးခံရမှုကိုရှုံချကြောင်းနဲ့ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုကြောင်းဗုဒ္ဓဘုနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ Eleven Media သတင်းသမားတွေကိုဖမ်းဆီးမှုဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုစော်ကားနှောက်ယှက်တဲ့လုပ်ရည်ဖြစ်ပြီးဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့အစိုးရအသွင်သဏ္ဍာန်နဲ့ပိုးပြီးနှီးစက်လာနေတယ်လို့ IPI မူဝါဒရေးဆိုင်ရာအကြီးအကဲ Robbie Prasad ကပြောပါတယ်။အလားတူဗြိတိရှ်ကိုလိုနီလက်အောက်ပြဋ္ဌာန်းခဲ့တဲ့ဥပဒေတစ်ခုဖြစ်တဲ့ပုံမှန် 905 ခါခွဲကိုအသုံးပြုပြီးလွတ်လပ်တဲ့သတင်းသမားတွေကိုအတန်တိတ်အောင်ဖိနှိပ်တာဟာမြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းနေပါတယ်ဆိုတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုထိခိုက်စေကြောင်းနယူးယောက်ခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီလက်ထောက်အမှုဆောင်ညွှန်ကြားရေးမှူးရောဘတ်မဟာနီကပြောပါတယ်အောက်တိုဘာလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ RSF ရဲ့ကြေညာချက်မှာတော့ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတယ်ဆိုတဲ့မြန်မာနိုင်ငံမှာမိမိအလုပ်မိမိလုပ်ကြတဲ့သတင်းတောက်တွေကိုဖမ်းဆီးအရေးယူရဲဆိုတာလက်ခံနိုင်စရာမရှိဘူးလို့ဖော်ပြထားပါတယ်။အခုလိုမြန်မာနိုင်ငံမှာသတင်းမီဒီယာအပေါ်အစိုးရရဲ့ဝင်ရောက်စွပ်ဖက်မှုမျိုးဟာတရားဝင်စိုးမိုးရေးနဲ့ပိုးပြီးအလန်းဝေးစေတဲ့လုပ်ရက်ဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ကိုလည်းမလေးစားရရောက်တယ်လို့ RSF ရဲ့ကြေညာချက်ကဆိုပါတယ်။ နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကတော့သူ့ရဲ့ဂျပန်နိုင်ငံခီးစဉ်အတွင်း NHK သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေပိုးပြီးရှိလာနေတယ်လို့သူ့အနေနဲ့ယူဆကြောင်းပြောခဲ့တာပါ။ဒါပေမဲ့လည်းသူဦးဆောင်တဲ့ NLD အစိုးရလက်ထက်မှာ Writers သတင်းတောက်နှစ်ယောက်ကိုနှိရှေထောင်ဒဏ်အပြစ်ပေးလိုက်တာအပါအဝင်သတင်းမီဒီယာတွေပေါ်ဖိနှိပ်မှုဟာအရင်စစ်အစိုးရလက်ထက်တွေတုန်းကလိုဖြစ်နေတာကို RSF အဖွဲ့ရဲ့အာရှပစိဖိတ်ရေးရာအကြီးအကဲဟောင်းလည်းဖြစ်လက်ရှိပြင်သစ်အခြေစိုက်သတင်းမီဒီယာလွတ်လပ်ခွင့်အရေးဆောင်ရွက်နေတဲ့ Watchdogs and List အဖွဲ့ကိုတီထောင်သူလည်းဖြစ်တဲ့ Benjamin Ismay ကတုံ့တက်ပါတယ်
I don't think Aung San Suu Kyi is very much concerned about curtailing of press freedom and freedom of expression in the country. That's a big issue.
Aung San Suu Kyi အနေနဲ့သူနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထိချုပ်ခံနေရတာကိုသိဆိုရပုံမရဘူးလို့ကျွန်တော်ထင်ပါတယ်။ဒါဟာအရေးကြီးပါတယ်။သူအနေနဲ့ဒီလိုအခြေအနေမျိုးနဲ့ပတ်သက်လို့ပိုပြီးဂရုစိုက်ဖို့အပြင်ပိုပြီးဆိုရမယ့်ကိန်းဖြစ်တင်ပါတယ်။အထူးသဖြင့်သူနေအကျဲကျုပ်ချခံခဲ့ရစဉ်ကသူပြောစကားအရာရေဒီယိုတလုံးကိုအားကိုပြီးသူပြင်ပကဘာနဲ့တခုတည်းသောအဆက်အသွယ်အဖြစ်နားထောင်ခဲ့ရတယ်ဆိုတဲ့အချက်ကိုသူမမေ့သင့်ပါဘူး။ဒါကိုသူမေ့သွားတယ်ဆိုတာကသိကိုဝမ်းနေစရာဖြစ်ပါတယ်
။ရန်ကုန်တိုင်းအစိုးရရဲ့စီမံဘဏ္ဍာဝန်ကြီးဦးမြင့်တောင်းနဲ့ဆက်ဆက်နေတဲ့အစုရှယ်ယာကိစ္စရင်းနဲ့ပတ်သက်လို့စုံစမ်းဖော်ပြခဲ့တဲ့11 Media သတင်းဆောင်မကိုမမှန်မကန်ရေးသားခဲ့တဲ့ဆိုပြီးရန်ကုန်တိုင်းအစိုးရဘက်ကအက်ဒီတာချုပ်တာဝန်ခံအက်ဒီတာနဲ့သတင်းထောက်ချုပ်တို့ကိုမနေ့ကဖမ်းဆီးပြီးပုံမှန် 905 ခါခွေနဲ့တရားစွဲခဲ့တာပါ။ဒီပေါ်မှာဟောင်ကောင်အခြေစိုက် AHRC အာရှလူခွင့်ရေးဆိုင်ရာကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွေဦးရဲ့အမြင်ကတော့
ဒီနိုင်ငံတော်အစိုးရကိုကြီးညိုပြစ်စီလောင်ဒါမှမဟုတ်အများပြည်သူတွေကနေပြီးတော့မဟုတ်မမှန်တဲ့နေကိုခင်ရောက်မှဖြစ်ပြီးတော့ကြောက်လန့်စီလောက်အောင်အကြံနဲ့ပြုမှုတွေဆိုရင်တော့ဒါငါခောက်ခွေးနဲ့ရေးယူနိုင်တယ်လို့ဆိုတော့အမှန်ကတော့အစိုးရတရားရဲ့လောက်ကင်ဆောင်ရွက်ပုံကမှန်နေမှားတယ်ဆိုတာကိုထောက်ပြတာတော့တင်းသမားကြီးရဲ့အလုပ်လေအဲဒီဥစ္စာကတော့တင်းစားနေခြင်းကြီးရဲ့လုံငန်းတော်ဝင်ဒါကြောင့်လည်းသူတို့သရုပ်ထားမှနိုင်အနည်းနဲ့ထားတာပေါ့ဗျာ
အခုလိုမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကြောင့်သတင်းမီဒီယာလွတ်လပ်ခွင့်အဆင့်တန်းထက်မှန်ကြာဆင်းနိုင်တဲ့အလားအလာတွေရှိနေတယ်လို့ RSS အဖွဲ့ရဲ့အောက်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်ရှင
်မအင်ဂျင်နိုင်မှာနောက်ထပ်သတင်းသမားတွေဖမ်းဆီးတရားစွဲခံနေရချိန်မှာအဖမ်းခံထားရတဲ့သူနောက်တူကတော့ပြန်လွတ်လာတော့မယ့်အလားအလာရှိနေပါပြီအဲ့ဒီသူကတော့ရှမ်းအမျိုးသမီးနန်းမိုးဟွမ်းမှာစတဲ့နယ်မြောက်ပိုင်းနှံခမ်းမြို့တန်းပလောင်လက်နက်ကင်ဖွဲ TNLA ကဖမ်းဆီးပြီးထောင်ဒဏ်3နှစ်ချမှတ်ထားတဲ့နန်းမိုဝမ်မကြခင်ပြန်လွတ်လာတော့မယ့်အခြေအနေရှိနေပါတယ်။ရုပ်နယ်စပ်အခြေစိုက် FPNCC အဖွဲ့ရဲ့ဂျားဝင်ဆောင်ရွက်ချက်အရနန်းမိုဝမ်ရဲ့မိသားစုဝင်တွေနှံခမ်းမြို့နယ်ရှမ်းလူမှုအဖွဲ့စည်းကိုယ်စားလှယ်တွေနဲ့ TNLA အဖွဲ့တို့အကြားဆွေးနွေးပြီးတဲ့နောက်ပြန်လွတ်ပေးဖို့သဘောတူထားတာပါ။ဒီတွင်ကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ TNLA ခေါ်တန်းပလောင်လက်နက်ကင်ကပ်ဖွဲ့ကနမ်မိုဟန်ကိုဩဂုတ်လ18ရက်နေ့ကနန်းခမ်းမြို့ပေါ်ကနေဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒါဟာ TNLA အဖွဲ့အကောက်ခွန်ဝန်ထမ်းတချို့ထိခိုက်သေးဆုံးရတာကြောင့်ဖမ်းဆီးခဲ့ကြောင်းလဲနောက်ပိုင်းမှာသတင်းထုတ်ပြန်ပါတယ်။ဒီလိုဖမ်းဆီးတာနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်လို့လူပီများတဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့ FPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကဂျာဝင်ညှိနှိုင်းပေးပြီးတဲ့နောက်မှာနမ်မိုဟန်မိသားစုဝင်တွေနန်းခမ်းမြို့နယ်ကရှမ်းလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့ TNLA တို့ဝါဌာနချုပ်ပန်ဆန်းမြို့မှာဒီလ9ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီလိုဆွေးနွေးပြီးတဲ့နောက်မှာအများဆုံးပြန်လွှတ်ပေးဖို့သဘောတူညီချက်ရခဲ့ကြောင်းကိုရိုင်းတွားရောက်ဆွေးနွေးခဲ့တဲ့စိုင်းသိန်းရွှေကပြောပါတယ်
။ပြန်လေဆက်ကနေပြီးတော့တင်ပြတာပေါ့။ငါရဲ့နေ့ကနမ်မိုဟန်ကိုအမယမှုတချို့ရှိကြောင်းဝန်ခံခြင်းကြောင့်သူကခံတော့မချမှတ်တယ်ပေါ့။ကျွန်တော်တို့ဘက်ကလည်းဒီလိုဆက်မဒီမန်ဒီချစ်စီအများဆုံးလုပ်ပေးနိုင်အောင်မိသားရက်ခံတောင်းဆိုတယ်ပေါ့။ပြန်လေဆက်ကကျွန်တော်ရှမ်းနယ်ဘလောင်နဲ့ဒီလိုနေလာတဲ့ဟာကိုသောစုချင်းအားဖြင့်ပေါ့နော်တရင်သားစီလုံးညီရေးကိုသောစုချင်းအားဖြင့်ပေါ့နော်အဲ့ဒါလုပေးမယ်ပေါ့နော်သဘောတူခဲ့တယ်ပေါ့နော
်လုပေးမယ့်ရက်ကိုအတိအကျသတ်မှတ်တာရှိပေမဲ့ဒီရက်ပိုင်းအတွင်းလုပေးဖို့ TNLA ကအာမခံချောင်းလဲဆက်ပြောပါတယ
်အမြန်ဆုံးဆိုရတယ်ဒီရက်ပိုင်းအတွင်းမှာပဲပေါ့နော်ဒါပေမဲ့ပယ်နေ့ပယ်ရက်မှာကျတော့တိကျမဖြစ်ပေါ့ TNLA ကနေဒီရက်ပိုင်းအတွင်းမှာပဲလို့သူကလည်းအာမခံပါတယ်
TNLA ကတအံပလောင်တက်ဖွဲ့ဘက်ကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး FPNCC နဲ့ရှမ်းလူမှုအဖွဲ့အစည်းဆယ်ဘွဲပူးတွဲပြီးနမ်မိုဟန်ကို TNLA ကအ мян ဆုံးလွှတ်ပေးမှာဖြစ်ကြောင်းဒီနေ့ကြေညာချက်ထုတ်ပြန်ပါတယ် ဒီနေ့ကျွန်တော်တို့ကနန်းခမ်းမြို့မြို့မိမျိုးပါတူဖြစ်တဲ့ဦးဆိုင်အောင်ဝင်းကလွတ်ပေးမယ်လို့ကြားသိရတဲ့အပေါ်မှာအခုလိုပြောဆိုပါတယ်။
အနမောဟံသူမြောက်လာခဲ့မယ်ဆိုရင်တော့ကျွန်တော်တို့အတိုင်းမပြီးဝမ်းပါတော့ဘော။အဲဒီသူတို့ထောင်တာချထားတဲ့တုံးတွေကတော့ဒါပြန်ပြီးတော့သူငင်းချက်နာခွေပေးတဲ့သဘောမျိုးပေါ့ဗျာ။သူတို့လည်းအမှန်တကယ်လွတ်ပေးလာနိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်ပါတယ်။
နမ်မိုဟန်ပြန်လွှတ်ပေးဖို့အတွက်နန်းခမ်းမြို့ဒေသခံတွေဟာထောင်ထဲချီပြီးတောင်းဆိုဆန္ဒပြခဲ့ကြတယ်လို့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဘူထာနာ NRPC နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP နဲ့ရှမ်းနိုင်ငံရေးပါတီစတဲ့အဖွဲ့အစည်းတွေကလည်းကြေညာချက်ထုတ်ပြန်ပြီးတောင်းဆိုတာတွေရှိခဲ့ပါတယ်။
TNL အဖွဲ့ကဖမ်းဆီးပြီးထောင်သုံးနှစ်ချမှတ်ခံထားရတဲ့ရှမ်းအမျိုးသမီးနန်းမိုဟန်ပြန်လွတ်လာတော့မယ်ကြောင်းကိုမိုးစောပြောပြတဲ့သတင်းလောပါ။ အခုဆက်ပြီးတော့ထိုင်းရောက်မြန်မာရွှေပြောင်းလူသမားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလူသမားတွေကိုအကူအညီပေးနေပြီးအကြောင်းမျိုးမျိုးကြောင့်အလုံးမလုံးနိုင်ပဲဒုက္ခရောက်နေသူတွေကိုလည်းနေစရာပေးဆောင်ရှောက်ထားတဲ့ AAC မဟာမိတ်အဖွဲ့ဂေဟာကိုထိုင်းစစ်တပ်ရဲတပ်ဖွဲ့နဲ့အာဏာပိုင်တွေအောက်တိုဘာလ10ရက်နေ့ကရှောင်းတခင်ဝင်ရောက်စစ်ဆေးပါတယ်။အဲဒီဂေဟာကိုပိတ်ဖို့ထိုင်းအာဏာပိုင်တွေကဖိအားပေးတယ်လို့ဂေဟာမှာခိုလုံနေတဲ့အလုသမား100ကျော် ထွက်သွားအောင်ဖိအားပေးတဲ့အနေနဲ့ဂေဟာရဲ့ရေနဲ့မီးကိုဖြတ်တောက်လိုက်ပါတယ်။ဗီအိုရဲ့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာရှေ့ပြောင်းလူသမားရေလုံနေတဲ့
AAC မှာမိတ်ဖွဲ့ဟာတီထောင်ထားခဲ့တာ၄နှစ်ခန့်ရှိပြီဖြစ်တယ်လို့မြန်မာလူသမား1000ခန့်လောက်ကိုအကူအညီပေးခဲ့တာပါ။အခုအခါမှာတော့ဒုက္ခတာတွေအပါအဝင်အခက်အခဲဖြစ်နေသူတွေကိုစောင့်ရှောက်မှုပေးနေတဲ့သူတို့ဂေဟာကိုပိတ်ဖို့အတွက်ဖိအားပေးခံခဲ့ရကြောင်း AAC
မိတ်ဖွဲ့ကတာဝန်ရှိသူတူဦးဖြစ်တဲ့ကိုရဲမင်းကပြောပြပါတယ်။သူကဟိုတနေ့ကလည်းဝင်တယ်။ပြီးရင်နောက်ထပ်ဒီနေ့ကတော့စစ်တပ်ကထိုင်းစစ်တပ်ကထိုင်းရဲတော်ထိုင်းလာဝကရောပြီးတော့အလုပ်သမားနဲ့ပတ်သက်တဲ့အဖွဲ့ဆောင်ရောဝင်ပြီးတော့ဝင်စစ်ပြီးတော့စစ်တပ်စစ်တပ်စင်မဟုတ်တော့ဦးမရဲ့ဟိုပြောရမယ်ဆိုမှစစ်တပ်စင်မဟုတ်တော့ဦးသူကဒီကရာကြီးကိုပိတ်ခိုင်းတာမီးရဲ့
ဒီကနေ့ကျွန်တော်တို့ကအမေအဖွဲ့ရဲ့ဂျီဟာမှာဆောက်ရှောက်ထားတဲ့မြန်မာရွှေ့ပြောင်းလူသမားတရားကျော်ရှိပြီးလုပ်ငန်းခွင်အတွင်းမှာခြေလက်လက်ပြဖြစ်လို့လာရောက်ခိုးလုံနေကြသူတွေအမှုရင်ဆိုင်နေရသူတွေနိုင်ငံတော်သူကြီးဂျန်နယ်လာပြီးဒုက္ခရောက်နေတဲ့အမေယူလူသမားတွေလည်းပါဝင်လာပါ အေးစီမာမေးဖွဲ့ရဲ့ဂေဟာမှာနေထိုင်နေတဲ့လူသမားတွေအတွက်တခြားရွှေ့ပြောင်းလူသမားတွေကစားစရာတွေကိုအကူအညီပေးထားတာဖြစ်ပါတယ်အခုလိုမျိုးဂေဟာကိုစစ်ဆေးမှုတွေလုပ်တာဖိအားပေးမှုတွေလုပ်တာဟာအကျဉ်းချင်းရှိပြီဖြစ်ပေမဲ့အလုသမားတွေကိုဖမ်းဆီးခေါ်ဆောင်သွားတာမျိုးတွေတော့ထိုင်ရနာပိုင်တွေကမလုပ်ခဲ့ပါဘူးဒါပေမဲ့အခုတစ်ချိန်မှာတော့ရေမီးဖက်ထားလိုက်တဲ့အတွက်လူတရားကျော်ဟာအခက်အခ
ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာတိုင်ယုံကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအေးစီဖွဲ့ဟာမြန်မာရှေ့ပြောင်းလို့တမားရေးကိစ္စတွေကိုကူညီဆောင်ရွက်ပေးခဲ့တာကြောင့်အလုပ်တမားတွေအနေနဲ့သူတို့ရဲ့နေနာကြီးဘတ်တန်း
900ပဲနေပါကဖျားပေးနေတဲ့အကြောင်းမအေးမှပေးဖို့တဲ့တဲ့တင်လာပါမကြခင်မှာစီစဉ်ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်တော့မှာဖြစ်ပြီးတော့ကြောက်ဆုံးနေတဲ့ Sorry Arabia သတင်းတောင်းနဲ့ဆိုင်တဲ့သတင်းတော်တပုတ်အပြင်မနေ့ကင်းပုံမှန်စီစဉ်တွေဖြစ်တဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်သတင်းကောင်းထုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာသင်ခန်းစာတွေနဲ့တူသတင်းပတ်စံကဏ္ဍတွေဖြစ ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီမစံတော်ကြီးမနေ့6နာရီခွဲပါပြီ။ဒီရေမြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းကို kHz 93.9 နဲ့ 6.539 တို့ပြင်လိုင်းလမီတာ190 kHz 105.9 ကနေပါတိုးချက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ထုတ်လွှင့်မယ့်ဒုတိယပိုင်းအစီအစဉ်မှာနိုင်ငံတကာသတင်းတော်တစ်ပုဒ်နဲ့အတူမြန်မာနိုင်ငံအကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာရှိတာဖော်ပြကြတဲ့အထက်ကအကောင်းဆုံးတင်ဆက်မယ့်ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နာနက်ခင်းအင်းအစားသင်ခန်းစာတို့ကိုလည်းလေ့လာရပါမယ်။အဲဒီနောက်နားဆင်ရမယ့်မြန်မာရေးသုံးသပ်ချက်အစီအစဉ်မှာတော့ဟုတ်ပါမှာလို့ဖို့စီစဉ်ထားတဲ့ငင်းချမ်းရင်ထိတ်သည့်အစည်းအဝေးပေါ်ဘယ်လိုများမျှော်လင့်လို့ရနိုင်ပါမလဲ
အဆုံးပြတ်ပေးနိုင်တဲ့ပုံစံတွေတွေ့ကြတယ်ဆိုရင်တော့ဖြစ်ရင်အဲရှိနေတဲ့အခြေအနေနဲ့ဆက်လို့ရှိရင်တော့အရသာပူကောင်းတာပေါ့ဗျာနော
်ဥတုဝေနဲ့ဥကြောသာတို့တုံးသက်ဆွေးနွေးထားတာကိုစောင့်မျှော်နားဆင်ပါဒါပြင်သူယုံကြည်ရာစီစဉ်ကိုလည်းထုတ်လင်းပေးပါပါအခုရင်ဆုံးတော့ပျောက်ဆုံးနေတဲ့စော်ဒီသတင်းတော့နဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကြည့်အောင်ပါတူရကီနိုင်ငံအစ္စတန်ဘူးမြို့ဆော်ဒီအာရေဗျကောင်စစ်ရုံးမှာထူးထူးဆန်းဆန်းပျောက်ဆုံးနေတဲ့ဆော်ဒီအာရေဗျသတင်းတော့ဂျမာခါရှော့ဂီနဲ့ပတ်သက်ပြီးတပ္ပရဒေါ်နယ်ထရမ့်ကဒီကိစ္စအတွက်တိတ်ကိုစိုးရင်ကြောင်းနဲ့အမှုမှန်ပေါ်ရီလုပ်သွားမယ်လို့ဘိုလူးနီကပြောပါတယ်။တူရကီအာဏာပိုင်တွေဟာဆော်ဒီကောင်စီအုပ်မှာအသက်ခံရတယ်လို့ကောက်ချက်ချထားတဲ့ပျောက်ဆုံးနေတဲ့သတင်းတော့နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုတော့ဒေါခင်ပြုသက်ကပြောပြပါမယ်
။အမေရိကန်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ဆော်ဒီအာရေဗျသတင်းတော့ဂျမယ်ခါရှိုဂျီဟာသူ့လက်ထပ်ဖို့အတွက်လိုအပ်တဲ့ဆေးရဆက်တန်းတွေယူဖို့တူရကီနိုင်ငံအစ္စတန်ဘူကဆော်ဒီအာရေဗျကောင်စီအုပ်ကိုတွားရောက်ခဲ့ရမှာပြီးခဲ့တဲ့သတင်းပတ်တုန်းကအသက်ခံခဲ့ရတယ်လို့တူရကီအရာရှိတွေကကောက်ချက်ချပြောပါတယ်။ sorry အရာရှိတွေကတော့ဒီဆက်ဆွဲချက်တွေဟာအခြေအနေမရှိဘူးလို့ပြောဆိုထားတာပါ။အောက်တိုဘာလ2ရက်အင်ကာနီကကောင်စီရုံးရှိမှာစောင့်နေတဲ့ခါရှိုဂျီနဲ့လက်ထံမဲ့တူရကီနိုင်ငံသူ Hatice Sanchez ကတော့ဒီအဆောက်အဦတွေကနေခါရှိုဂျီပြန်ထွက်မလာတော့ဘူးလို့ပြောပါတယ်။ Jamal Khashoggi ဟာနာမည်ကြီး sorry စာရေးဆရာတဦးဖြစ်ပါတယ်။သူဟာ Washington Post သတင်းစာမှာဆောင်းပါးတွေရေးနေသူတဦးဖြစ်ပြီး sorry အင်းရှိဇန်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုအာနာရှင်အဖြစ်နဲ့ရောရီမင်းစစ်ပွဲမှာဝင်ရောက်ဆွတ်ဖက်သူအဖြစ်ပါဝေဖန်ခဲ့သူဖြစ်ပါတယ်။မနစ်ကဆော်ဒီအာနာပိုင်တွေကအတိုက်ခံတွေကိုခြေမုံချိန်မှာခါရှိုဂျီဟာအသက်အန္တရာယ်ဆိုးရင်ရတဲ့အတွက်အမေရိကန်နိုင်ငံမှာလာရောက်ပြီးခိုလုံခဲ့တာဖြစ်ပါတယ်။ထရမ့်အစိုးရအဖွဲ့ထိပ်ပန်းအရာရှိတွေဟာဒီသတင်းတောက်ကိစ္စနဲ့ပတ်သက်ပြီးဆော်ဒီအင်းရှိဇန်မင်းသားနဲ့ပြောဆိုခဲ့တယ်လို့သမရအင်ဗျူကဗိုလ်တော်ဖူးနေမှာပြောပါတယ်။အင်ကာနီကအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုတန်နဲ့ထရမ့်အစိုးရအဖွဲ့အကြီးအကဲအကြံပေးဂျယ်ရက်ကူရှနာတို့မင်းသားဆာမန်နဲ့ပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းဒီမှုနဲ့ပတ်သက်ပြီးဆော်ဒီခေါင်းဆောင်ကိုထပ်ပြီးအချက်လက်တွေတောင်းဆိုခဲ့တာပါ။အမေရိကန်အစိုးရကဒီအမှုအတွက်ဆက်ပြီးစောင့်ကြည့်နေတယ်လို့သမရအင်ဗျူပြောခွင့်ရဆာရာဟဂ်ဂဘီဆန်ဒါစ်ကပြောပေမယ့်မင်းသားဆာမန်စီကဗာဒလင်းအချက်လက်တွေရတယ်ဆိုတာကိုတော့ထုတ်ဖော်မပြောဆိုပါဘူး။သမ္မတထရမ့်ကတော့ခါရှိုဂျီပျောက်ဆုံးနေတာနဲ့ပတ်သက်ပြီးဘသူမှတာဝန်ရှိတယ်ဆိုတာကိုဖော်ထုတ်သွားမယ်လို့ပြောပါလေ
။ Well I have to find out who did it but
ဘသူလုဆောင်တယ်ဆိုတာကိုသိရအောင်ကျွန်တော်တို့လုပ်မှာပါ။ကောင်စီဝယုံနေသူဝင်သွားတာကိုမြင်လိုက်ကြပေမဲ့ပြန်ထွက်လာတာကိုမတွေ့ရဘူးလို့သူတို့သိထားကြတာပါ။ဒါကိုကျွန်တော်တို့သေချာချာစစ်ဆေးမှဖြစ်ပါလေ။ဒါဟာတိတ်ကိုကြောက်စရာကောင်းတဲ့ကိစ္စပါ။
ခါရှိုဂျီဘာဖြစ်သွားတယ်ဆိုတာကိုဘယ်သူမှမသိကြတဲ့အတွက်ဒီလိုအဖြစ်မျိုးသတင်းတောက်တွေပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်အဖြစ်မခံနိုင်ဘူးလို့လည်းပြောပါလေ။ပြီးခဲ့တဲ့အင်ကာနီကအစ္စတန်ဘူလေးစိတ်ကိုဆော်ဒီနိုင်ငံသား15ယောက်လင်းချီးဆန်တစ်ခုနဲ့ရောက်လာခဲ့ပြီးသူတို့တွေဟာခါရှိုဂျီနဲ့အတူကောင်စီရုံးမှာရှိနေတယ်လို့တူရကီရဲတွေကပြောပါလေ။ခါရှိုဂျီကောင်စီရုံးတဲကိုဝင်သွားပြီး2နာရီလောက်ကြာမှတန်တမန်နံပါတ်ပြားနဲ့ကားနှစ်စီးကောင်စီရုံးကနေထွက်သွားပြီးsorry ကောင်စစ်ဝင်နေရင်ဘက်ကိုဥတီသွားခဲ့တာကိုဗီဒီယိုထဲမှာတွေ့ရပါတယ်။ခါရှိုဂျီကို sorry အာနာပိုင်တွေကတပ်ဖြစ်ခဲ့တယ်လို့တူရကီဘက်ကကောက်ချက်ချဆွဆွဲထားတာနဲ့ပတ်သက်ပြီး Australia New South Wales တက္ကသိုလ်အရှိလေပိုင်းဆိုင်ရာပမောက္ခ Anthony Billingsley ကဖြစ်နိုင်ပါတယ်လို့သုံးသပ်ပါတယ်
။ It's clearly sending a message and Mohammed bin Salman
ဒီကိစ္စကို Saudi Arabia နိုင်ငံရဲ့အရေးကိစ္စအလုံးကိုကင်တွယ်နေတဲ့အင်းရှိမင်းသား Mohammed bin Salmanပါတရင်စကားပါကျင်တယ်ဆိုတာသိရှင်းပါတယ်သူကိုစိန်ခေါ်ကျင်တဲ့သူလွတ်မြောက်ရေးအတွက်ဘယ်လိုပုံစံနဲ့ဖြစ်ဖြစ်လုပ်ချင်တဲ့သူဘယ်သူဖြစ်ဖြစ်ဒီလိုလုပ်ရင်ဒါမျိုးဖြစ်သွားမယ်ဘယ်တော့မှဆောင်ပြလို့မရဘူးဆိုတော့ရှင်းရှင်းလင်းလင်းပြသနေတာပ
ါ Sorry Arabia အစိုးရကတော့တူရကီစုံစမ်းရေးမှုတွေ Sorry ကောင်စီရုံးထဲမှာဝင်ရောက်ရှာဖွေဖို့လဲခွင့်ပြုထားတာဖြစ်တယ်လို့ ခါရှိုးကြီးဟာကောင်းစီယုံထဲရောက်လာပြီးချင်းပြန်ထွက်သွားတယ်လို့ဆက်ပြီးပြောဆိုနေတာပါဒါပေမဲ့ခါရှိုးကြီးဘယ်အချိန်ဘယ်နေရာကနေပြန်ထွက်သွားတယ်ဆိုတာကိုကောင်းစီယုံကနေတက်တည်ပြဖို့အတွက်ဟက်ဒစ်ကလူလာနေတယ်လို့သူနဲ့လက်ထပ်တဲ့သူအသက်ရှင်ရနေရှိအောင်မယ်လို့ပါယုံကြည်နေတာပါဒါပေမဲ့အချိန်တွေကြာလာလေလေပျော်လင့်ချက်တွေမှေးမိန်လာလေလေဖြစ်နေပါတယ်လို့လည်းပြောပါတယ်
တော်ခင်မျိုးတပါခုဆက်ပြီးဥကျော်စံသားနဲ့ဒေါ်လာလတ်တန်းတို့မူရင်းအပေါ်မှာပြအကောင့်လုပ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ
အစိုးရကိုဝေဖန်ရေးသားတဲ့အတွက် journalist တို့ရောက်ဖန်ဆီးခံရခြင်းဆွဲကောင်းစွမ်းတဲ့ The Global Post မှာရေးသားထားတာကိုဖတ်ရပါတယ်မြန်မာနိုင်ငံမှာခေနောက်ကြပြီးမရေမရဥပဒေတွေနဲ့မီဒီယာတွေကိုကာလတာရှည်နှိကော့လာခဲ့တဲ့အထက်အခုနောက်ဆုံးတင်ကတော့11 media ကသတင်းထောက်တွေကိုဖန်ဆီးလိုက်တာပဲဖြစ်တယ်တော်လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကဝေဖန်ကြရတယ်လို့စာရေးပါတယ်။ဒေါန်ဆန်းစုကြည်အစိုးရရဲ့ဗနာရေးစီမံခန့်ခွဲမှုကိုဝေဖန်ပြီးသတင်းစာကရေးသားခဲ့တဲ့အတွက် journalist တွေကိုဗိုလ်ထုနှင်းမှမြန်မာရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။11 media ကအမှုဆောင် editor တွေဖြစ်ကြတဲ့ကျော်စောလင်းနဲ့နေမင်းပြီးတော့သတင်းထောက်ချုပ်ဖြစ်တဲ့ဖြိုးဝေဝင်းတို့ကိုတရားရုံးစီလက်ထိတ်ခတ်ခေါ်လာပြီးအကျဉ်းထောင်ကိုပို့လိုက်တယ်လို့ဆိုပါတယ်။သူတို့ဘက်ကလိုက်ပါဆောင်ရွက်မဲ့ရှင်းနေဦးကြည်မြင့်ကတော့ဒီလိုဖန်ဆီးတာဟာရန်ကုန်တိုင်းဝန်ကြီးချုပ်ဖြိုးမင်းသိန်းရဲ့ရန်ကုန်မြို့ကဘတ်စကာစီမံကိန်းရဲ့နောက်ကွယ်မှာရှိနေတဲ့ဝေကြီးပြဿနာကြောင့်ရေးသားလို့ဖြစ်တယ်လို့ဆိုပါတယ်။အများပြည်သူအကျိုးပျက်စီးစေမှုကိုဖြစ်စေတဲ့ဖော်ပြချက်ဆိုပြီးရဇကြီးဥပဒေပုံမှန်905ခါခွေအရဖန်ဆီးတာဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာရန်ဟီလီတင်စင်းတဲ့အစီရင်ခံစာအရဆိုရင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ဒီမိုကရေစီပေါင်းကျင်းလာတဲ့သတင်းလွတ်လပ်ခွင့်ကျဆင်းလာတဲ့လူခွင့်ရဲ့အတွက်ထုတ်ဖော်ပြောဆိုသူတွေကိုနှောက်ယှက်ချင်းချောက်မှုတွေများလာတယ်လို့ဆိုထားတာပါတဲ့မြန်မာနိုင်ငံဂျာတင်လစ်များကကွယ်ရေးကော်မတီကိုတည်ထောင်သူဆိုင်းစစ်စင်တွေကမီဒီယာလောကတစ်ခုလုံးချင်းချောက်ခံနေရတယ်သူလည်းပဲအထုတ်ဆင်းသင့်ပြင်ထားတယ်ဘယ်ချင်းလာဟောမလဲမသိဘူးလို့ပြောပါတယ်တဲ့အခုလို11 media ကဂျာတင်လစ်ကိုဖန်ဆီးလိုက်တာဟာ Reuters သတင်းတောင်တစ်ယောက်ဖြစ်ကြတဲ့ကွာလုံနိုင်ကျော်စုဦးတို့ကိုထောင်နှံ9နှစ်စီချမှတ်ပြီးနောက်ရသက်တပတ်အနှဲငယ်အတွင်းမှာပဲလှုပ်ဆောင်လာတဲ့လူရဖြစ်ပါတယ်သတင်းလွတ်လပ်ခွင့်ကြေကြေပြန့်ပြန့်ထွန်းကားနေတယ်လို့ဒေါန်ဆန်းစုကြည်ကပြောခဲ့ကြောင်းမကြသိခင်ကပဲဂျပန်နိုင်ငံ NHK သတင်းဌာနကဖော်ပြထားတယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
ဆက်လက်ပြီးမြန်မာနိုင်ငံရဲ့တာဝန်ပြည့်ကွက်မှုဆိုတဲ့ကောင်းကြီးနဲ့ဘန်ကောက်ပို့စ်အက်ဒီတာအာဘော်ကနေကောက်နှုတ်တင်ပြလူပါလေထိုင်းနိုင်ငံမှာမက်ရဘအိုက်စ်အဆရှိတဲ့စိတ်ကြွစည်းတွေတန်းနဲ့ချီဖမ်းမိတဲ့ဒင်းတွေဟာမဆန်းဖြစ်နေတဲ့အတွက်ထိုင်းဟာအခုခါကမ္ဘာမှာမူရီစီရောင်းဝယ်ဖောက်ကားတဲ့အကြီးကနိုင်ငံပြန်ဖြစ်လာနေပါပြီ။ဩဂုတ်လကနေပြည်တော်မှာထိုင်းမြန်မာနိုင်ငံပူးပေါင်းဆောင်ရွက်မှု၉ချိန်မြောက်ညီလာခံကျင်းပရာမှာနိုင်ငံကြားတဘာဝကြတဲ့မဟာဗျူဟာမိဖက်ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါတယ်။အိန္ဒိယနိုင်ငံဆက်ဆံရေးဟာတဘာဝကြပြီးမြမဟာဗျူဟာကြတဲ့အပိုင်းကတော့မေကွန်းထုတ်เสียရှိပါတယ်။အဲဒါကတော့ထိုင်းနဲ့မြန်မာအိန္ဒိယနိုင်ငံတွေအပြင်တခြားနိုင်ငံတွေကိုလှိမ့်ဝင်လာတဲ့မူရီဆေးတွေဟာဘယ်ကထွက်တယ်ဆိုတာပါပဲမြန်မာနိုင်ငံမှာအဲ့ဒီမူရီဆေးအလုံးကိုထုတ်တယ်မူရီဆေးခိုင်းကောင်းဆောင်တွေဟာလည်းမြန်မာပြည်မှာပဲနေကြတယ်မူရီဆေးမှောင်ကိုရောင်းဝယ်ဖို့အစီအစဉ်တွေဟာလည်းမြန်မာနိုင်ငံကပဲစတင်ခဲ့တာဖြစ်ပါတယ်ထိုင်းကမူရီဆေးထုတ်လုပ်မှုကိုအပြတ်ရှိနိုင်တဲ့နမူနာနိုင်ငံဖြစ်ခဲ့ပါတယ်ပြည်သူစစ်တွေရဲ့အကူအညီနဲ့မူရီဆေးခိုင်းကောင်းဆောင်တွေကိုနှိမ့်နှင်းရတဲ့လူမူရီဆေးအစထိုးစိုက်ပျိုးတဲ့အစီအစဉ်ကိုလည်းကွယ်လွန်သူဘီယင်ဘူမီဘောကတရတ်အားအပေးထောက်ခံခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံဒီနေ့သူ့ရဲ့နယ်မြေတွင်မှဒီလောက်ကြီးမားနေတဲ့မူရီဆေးရောင်းဝယ်ဖောက်ကားမှုနှိမ့်နှင်းရေးအတွက်အပြေဘာကြောင့်မရှာဘဲနေတဲ့ဆိုတာကိုတန်တမန်တွေဒီနေ့မြန်မာအစိုးရကမေကွန်းထုတ်တင်ကြပါတယ်။တင်90ကြာအောင်မြန်မာတပ်မတော်အနေနဲ့မူရီဆေးကိုမနှိမ်နှင်းနိုင်ခဲ့ဘူးဆိုတာယုံစရာမရှိပါဘူးဒီမိကွန်းကိုဒေါအောင်ဆန်းစုကြည်ကိုရောမြမစစ်တပ်ကိုရောသူတို့ထံကတင့်တော်တဲ့အဖြေမထွက်မချင်းထခါလေလေမေးတင်ကြပါလေလို့ဘန်ကောက်ပို့သတင်းစာရဲ့အက်ဒီတာအဘော်မှာထောက်ပြထားပါတယ်ရှင
်ဦးကျော်စံသားနဲ့ဒေါ်လလတန်းတင်ဆက်တဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နားဆင်ပြီးတဲ့နောက်အခုတော့အင်္ဂလိပ်စာသင်ခန်းစာလေ့လာဖို့အချိန်ကြပါပြီအနေနဲ့ထုတ်လွှင့်နေကြအမေရိကန်သုံး EDM အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လလတန်းကဆက်လက်တင်ဆက်ပါရခင်ဗျာ
idiom
Lend a hand.
Pibare, salumanga, L-E-N-D, lenga, nara, ega, depe, deku, H-A-N-D, hanga, le, e hanga, le depe, suro. So quite kunye, taya, tibegaro, le depeku, nababo. Ko le depeku, de gape shabi, nabu, mhopene. Idiom sure, to right, tibegaro, lud uugo, wankuragu, suda, pibare. English kalumaro H-E-L-P, help, portion. Dajau, please lend me a hand, lupioin. Jano jamagu, the sigla kuni ba, portion. Didone patelu, George go be the umagu, na sinjijayao.
Could you lend me a hand with this suitcase? It's too heavy for me.
Jano go, didida, why ma be mlakmia? Jano dwe, teiku, lini luba, lu tibi yabari.
Could you lend me a hand with this suitcase? It's too heavy for me.
Akuni lolo, dankan yine suin, idiom atonya, belu piomli.
Please lend me a hand.
Lo piolu yavari, eragaro, digrimine, jimpia giri, idiom atome pipari.
ဒေါ်လာနဲ့ဗန်စီဂျင်နဲ့စက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာခဲ့ရတာပါအခုဆက်ပြီးတော့မြန်မာအရေးသုံးသပ်ချက်ကိုထုတ်လင်းပါမယ်ရှေ့မတိုးနိုင်ဖြစ်နေတယ်လို့ပြည်သူတွေညှိတွားနေကြတယ်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်ဟာမကြခင်ကျင်းပမယ်ဆိုတဲ့ပုတ်ပါထိပ်သီးစည်းဝေးကြောင့်တိုးတက်ပေါက်မြောက်သွားနိုင်တဲ့အလားအလာများရှိပါသလားယူပီဒီဂျီစီကိုပြည်သူညဉ့်
ော်ဒါပေမဲ့ကျွန်တော်တို့ကျွန်တော်တို့ကိုယ်လည်းသိအားမရဘူးဗျာနော်ဟိုဆုံးဖြတ်လေးတွေမှာတင့်နေတာလေးတွေရှိတယ်လေစကားလုံးတွေကအစပါအစနဲ့ဆိုပြီးတော့အဲ့ဒီအရေးတွေကကြံ့ကြာနေတဲ့ခါကျတော့ကျွန်တော်တို့မပါဘဲနဲ့ကျွန်တော်တို့ဆိုတာတော့နိုင်ငံရေးပါတီဖွဲ့စည်းတွေမပါဘဲနဲ့အလူတဘောအများကြီးသူတို့ဆွေးနွေးကြတာရှိတယ်ဗျာနော်အစိုးရနဲ့သူတို့လက်နက်ကိုင်ဖွဲ့စည်းတယ်လေသူတို့တက်ဆိုင်တဲ့လူကြီးဆိုတော့ဒါပေမဲ့အဲ့ဒါတွေကိုလိုက်ကအဆုံးကျတာမကြဘူးနဲ့တူတယ်ဘာလို့ဆိုတော့ကျွန်တော်တို့စီဝေးတွေလည်းမခေါ်နိုင်ဘူးလေနော်အဲ့ဒါကြောင့်မလို့သူတို့ကအခုကျွန်တော်တို့ဟိုကြားကျွန်တော်လက်ခဏလူလူကြားတာနော်အခုဒီပုံပါမှာအစီဝေးလုပ်နေဆိုတာလေနော်ဒါဘာလို့ဆိုကျွန်တော်တို့တွေပြိတ်တာတွေဘာလို့လဲဘာမှမရှိသေးဘူးလေနော်။ဒါလည်းပြောပြောပေါ့ဗျာ။နော်ဒါသူတို့တက်ဆိုင်တဲ့ပုဂ္ဂိုလ်တွေအဆုံးပြတ်ပြီးနေတဲ့ပုဂ္ဂိုလ်တွေတွေ့ကြတယ်ဆိုရင်တော့ဖြစ်ရင်အဲရှိနေတဲ့အခြေအနေနဲ့ဆက်လို့ရှိရင်တော့အရသာပူကောင်းတာပေါ့ဗျာနော်။နော်နည်းနည်းပူပြီးတော့မျိုးလင်းကြတော့ရှိတာပေါ့လေနော်။ဟုတ်ကဲ
့ဟုတ်ကဲ့။ဆောစောကဆရာပြောထားတဲ့အထက်မှာဒီအစိုးရနဲ့လက်နက်ကိုင်ဖွဲ့စည်းတွေကြားမှာတွေ့ဆုံဆွေးနွေးမှုတွေမကြာခဏလုပ်နေရတယ်အဲ့ဒါကောင်းပါတယ်လို့ပြောတော့အစိုးရဆိုတဲ့အထက်မှာအစိုးရနဲ့တပ်မတော်နဲ့အကြမ်းမှာရောအဲ့တွေ့ဆုံဆွေးနွေးမှုအချင်းချင်းရှိပါလားဆရာ
အဲဒီလိုကျွန်တော်တို့ UDPGC မှာပါတော့အစိုးရကိုယ်စားလှယ်တွေပေါ့ဗျာအစိုးရကိုယ်စားလှယ်ဆိုတော့သူတို့ပြင်ဒေါက်တာတင်မျိုးဝင်းတို့ဟိုဒီမှာဥတော်တင်ဆွေတို့ပါလို့သူတို့လည်းပါကြတာရှိတယ်လေနော်အဲ့ဒီလိုအဲ့ဒီပုံစံတွေတော့အောင်စားစုကြီးကတော့မပါဘူးတိပဲအပါရတဲ့အတွက်ကြောင့်မလို့အစိုးပြမပေးနိုင်ဘူးလေတူရယ်ပေါ့နော်ဒါကြောင့်မလို့တို့အခုပုတ်ပါမှလုပ်တဲ့စီဝေးဆိုတာအထူးစီဝေးပေါ့ဗျာအဲခေါင်းဆောင်ဂျွန်ဆော့ကြီးလည်းပါမယ်တက်ချုပ်ကြီးတို့လည်းပါမယ်အဲပြည်ဆိုင်ရာလက်နက်ကိုင်ဖွဲ့စည်းတွေရတယ်ပဲတကယ်ခေါင်းဆောင်တွေအစိုးပြပေးနိုင်တယ်လို့ပါမယ်ဆိုတော့အဲ့ဒီသဘောမျိုးဖြစ်ပါလိမ့်မယ်ဗျာနော
်ဟုတ်ကဲ့အဲ့ဒီအစိုးရဆိုတဲ့နေရာမှာကျွန်တော်ထပ်ပြီးမေးချင်ပါတယ်အဲ့ဒီဒေါအောင်ဆန်းစုကြည်တို့ဒီအရသာပိုင်းနဲ့တက်မတော်ပိုင်းနဲ့ကြားမှာရောဘယ်လောက်ထိညီညွတ်မှုရှိပါလဲသူတို့နှစ်ခုကြားမှာသဘောမတူညီမှုရှိတယ်အဲ့ဒါကြောင့်တက်မတော်ရဲ့တင်းမာမှုကြောင့်အခုခါမှာဒေါန်ဆန်းစုကြည်တို့ကလည်းအဲ့ဒီဘက်ကိုရင်းသွားပြီးသူတိုင်းသားတွေဘက်ကပြောဆိုကြပါတယ်ဆရာဘယ်လို
လဲကျွန်တော်တို့ဒီနေတိုင်းအဖွဲ့အစည်းမှာတိစလောက်ကတော့ဒါလောထက်ကွေးလေးမှုတွေပါလေဒီကတော့ပုံမှန်လေးလေးမရှိပါဘူးဗျာနော်သူတို့တွေကြောက်နေကြောက်ဆက်နေတာလေဒီထဲမှာမတွေ့ပါဘူးကျွန်တော်စီမင်းပွဲတွေပါလေဆိုလိုတာကတော့ဗျာဒါသူတို့စိတ်ထဲမှာလည်းရှိကျင်လည်းရှိပါဘူးသူတို့လည်းပဲကျွန်တော်တို့တွေ့ဆုံဆွေးနွေးတဲ့နေရာမှာအစိုးရအဖွဲ့ဆိုတဲ့နေရာမှာလည်းတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်အဲဒါကွဲပြားတဲ့အယူဆတွေသိမတွေ့ရပါဘူးဗျာနော
်ဆက်မဲ့တချို့ကနှိုင်းရှင်ကြတယ်ဥသိန်းစင်အစိုးရလက်ထက်တုန်းကဆိုရင်သူကအမိန့်ပေးနိုင်တယ်ဥသိန်းစင်ကတတ်မတော်အရာရှိဟောင်းမှုလို့လွှမ်းမိုးတယ်ဒေါအောင်ဆန်းစုကြည်ကအဲ့လောက်ကြီးလွှမ်းမိုးမှုရှိဘူးအ short ပေးနေရတယ်တတ်မတော်ရဲ့ဆန္ဒကိုဆွေးပြောကြပါတယ်အဲ့ဒါကြတော့ဆရာ
ကျွန်တော်တို့အဲ့လိုမချေဘူးဗျာနော်ဟုတ်ဆိုတော့ဟိုတော့ဒေါ်ဆန်းစုကြည်ရအတိုင်းငါဟို ဥစ္စာအနာရှိတဲ့ပုဂ္ဂိုလ်ပဲလေနော်ဒါကြကြမလို့ဒီလိုလျှော့ပေးတာလို့ဘာလို့မဟုတ်ပါဘူးရှင်သူ့ရဲ့သဘောထားသူ့ယူဆရာသူလောက်တာပဲဒီနေ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟို YouTube ကြီးကြီးရှေးပါလဲပဲအဲဒီဂျောင်းဆွားစုကြီးမတက်တာလည်းကြာသွားပြီနော်အဲ့တော့သူမတက်တာကြာသွားတဲ့ခါကျတော့အဆုံးဖြစ်ကအဲ့လိုမကြတာပဲဖြစ်နေပါပေါ့နော်ကျွန်တော်ယူဆရတော့ဖြစ်ရင်ဒါသူတို့သဘောထားကိုယ်လည်းမှုကြောင့်တော့မဟုတ်ဘူးလို့ဒီနေ့နော်
ဟုတ်ကဲ့ဆရာတို့ UBDJC အစည်းအဝေးမှာတော့တမန်တော်ကုစလေတွေကဘယ်လောက်တက်တက်ကြောက်ကြောက်ရှိပါသလဲဆရာ
အဲတမန်တော်ကုစလေတွေကတော့အမြဲလို့သူတို့ကတက်ကြတာရှိတယ်နောက်ပြီးတော့လည်းအဓိကကတော့သူတို့ပဲဆွေးနေတာများတယ်ပေါ့နော
်အပြန်လှန်နှိမ့်ထမ်းရတာရောရှိလားဆရာခဲခဲစစ
်ခဲခဲစစ်ဆိုတာတော့ဒီလိုကျွန်တော်တို့ UBDJC အစည်းအဝေးမှာလည်းပဲတကယ်တကယ်ကြတော့တိုက်ပြီးတော့ခဲခဲကြီးတွေတော့တိုက်တွေ့တာမဟုတ်ဘူးဗျာတော့အယူဆလေးတွေစကလုံးလေးတွေနဲ့အဲ့ဒါနဲ့အချိန်ကုန်နေတာလေးတွေရှိတယ်။တော့အဲ့ဒါကြောင့်မလို့အဆုံးပြတ်ပြီးနိုင်တဲ့လူတွေဆိုတာတော့အဲ့ဒါကြောင့်ပါပဲ
။ Okay ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေ EAOs တွေအကြောင်းလေးပြောချင်ပါတယ်။သူတို့အကြမှာရောဘယ်လောက်ထိညီညွတ်မှုရှိပါလဲ။တိုင်းရင်းသားအင်အားစုတွေအချင်းချင်းကြမှာပါဆရာ
။အဲ့ဒါကလည်းဒီလိုဟိုကျွန်တော်တို့ UDPGC ပြည်ဝေးတွေလောက်ကြတယ်။အစည်းအဝေးလောက်ကြရတဲ့အခါမှာအတိအခါကြတော့ဒီအဆုံးပြတ်မပြီးနိုင်သေးတဲ့အချက်လေးကြီးရှိတယ်ရှိတဲ့အခါကြလို့ရှိရင်ပါလို့ကြရတယ်ဆိုတော့အဆုံးပြတ်မပြီးဘဲနဲ့ကျွန်တော်တို့အစည်းအဝေးကိုခဏရထားပြီးတော့မှအချင်းချင်းပြန်ဆွေးနွေးစလာအဲ့ဒါကဒီအစိုးရဘက်မှလည်းရှိတယ်ဒီနောက်ပြီးတော့လက်နက်ကင်အဖွဲ့အစည်းတွေမှာလည်းအဲ့ဒီလိုမျိုးရှိတယ်ဆိုတော့အစည်းအဝေးမှာကျွန်တော်တို့ရှိမှလာပြီးတော့လာတက်တဲ့ကိုယ်စားလှယ်ကြီးအဆုံးပြတ်မပြီးနိုင်တဲ့အခါကျသက်ဆိုင်ရာအစုအဖွဲ့တွေကိုမေးရတယ်ရှိတယ်အစုပ်ွဲမီးတဲ့တဘောကတော့ပြင်းသူတို့အစုပ်ွဲထဲမှာလည်းပဲအယူဆလေးတွေကိုယ်လည်းမှုရှိပုံရတယ်ပေါ့နော
်အာဟုတ်ကဲ့ဆရာပြောတာအယူဆလေးတွေကိုယ်လည်းမှုရှိပုံရတယ်ဆိုတော့သိပ်ပြင်းပြင်းထန်ထန်တဘောမျိုးမဟုတ်ဘူးပေါ့ဒါပေမဲ့တချို့အချင်းချင်းနဲ့တိုက်နေကြရစီရနောက်ဥပမာဘတ်တလ်လစ်နာတို့လူမြန်မာအရေးကိုစောင့်ကြည့်နေတဲ့သူတွေကရေးပါတယ်ဘတ်တလ်ကရေးတယ်မြန်မာနိုင်ငံရဲ့ GDP ဆိုတာဟာအစိုးရနဲ့တိုင်းရင်းသားအင်အားစုတွေကြားထဲမှာကြီးပဲမဟုတ်ဖဲနဲ့အဲ့လိုပြောရင်မှားလိမ့်မယ်တိုင်းရင်းသားတွေအချင်းချင်းတိုက်နေရတဲ့ဟာလည်းပဲတော်တော်အရေးကြီးတဲ့ကိစ္စလို့ဆိုပါတယ်ဆရာပဲလို့ပြောလို့ရလဲဟု
တ်ကဲ့ဟုတ်ကဲ့အဲ့ဒါတော့လေဒီတိုက်ပွဲကြီးဟာအတူနဲ့တူမတိုက်တာအကောင်းဆုံးပေါ့ဗျာနော်အဲ့ဒါအခုကတော့ဒီလိုအချင်းချင်းလည်းတိုက်တာလေးကြီးရှိရဆိုတဲ့ခါကျတော့ကျွန်တော်တော့တိတ်ချတော့မကြည့်ဘူးပေါ့တိုးတော့လဲကျွန်တော်တို့နည်းနည်းလေးမေးကြည့်စမ်းကြည့်တဲ့ခါကျတော့ဒါအချက်ပိုင်းကနေပြီးတော့ဒီလိုကွဲလဲမှုကြောင့်မဟုတ်ဘဲနဲ့အနေစားလေးတွေအောက်ခြေရလူတွေကဒါသူတို့ရဲ့တက်မှတ်ချက်ကလေးတွေကျူးကျော်လာလို့ကိုစမ်းပြင်တာလေးတွေဖြစ်သွားတဲ့အတွက်ဒီလိုဖြစ်ရတာတိတ်ပြီးတော့ကြီးကျယ်တာမဟုတ်ဘူးလို့တော့ကျွန်တော်တို့ပြောတာပဲလေနော
်အခုနောက်ပိုင်းမှာကျွန်တော်တခုကြားလာရတာကဒီမြောက်ပိုင်းကဒီဝါရုဥဆောင်ပြီးတော့ဖွဲ့ထားတဲ့အဖွဲ့တွေပေါ့ဆရာအဲ့ဒီအဖွဲ့တွေဟာအရင်ကတိုင်းရင်းသားတွေကဖက်ဒရယ်တောင်းတယ်ဆိုတာကနေပြီးတော့သူကဖက်ဒရယ်တောင်းမကြတော့ဘူးကွန်ဖက်ဒရေးရှင်းဆိုပြီးတော့ပို့ပြီးတော့ရော့ရဲတဲ့ပြည်ထောင်စုပုံကလူချင်းတယ်ဆိုပြီးတော့လည်းပဲပြောတာကြားလာရပါတယ်အဲ့ဒါကိုဆရာဘယ်လိုသုံးသပ်လို့လဲ
ဒီကိုလူချင်းတာပြောတာတွေကတော့ပြောချင်တယ်ပြောကြမှာပေါ့ဗျာနော်ဒီလုံးကလည်းဒီလိုညဉ့်ညဲ့စတဲ့ခါတုန်းကလည်းဒီလိုပဲဟို58ခုနှစ်ကလည်းရှမ်းပြည်တောင်းတာကွန်ဖက်ဒရေးရှင်းပဲညာနော်ဟိုဖက်ဒရယ်တော့လောက်ကြမယ်ဒါပေမဲ့ဘယ်လိုမျိုးစားလဲဆိုတာကတော့ဒီလိုအဲ့ဒီဆိုင်လည်းမဆုံးဖြတ်ခင်မှာတော့ဒီလိုပဲပြောကြတာလည်းရှိမှာပေါ့ဗျာနော
်အခုဝါဥဆောင်တဲ့ဖေကအဲ့လိုပြောလာတော့သူတို့ရဲ့နောက်ွယ်မှာတရုတ်ရှိနေတယ်လို့လူတိုင်းကသုံးသပ်ကြပါတယ်တရုတ်ရဲ့ဩဇာကောမြန်မာနိုင်ငံပြည်တွင်းစစ်ရေးဆေးရေးအတွက်ဘလောက်အရေးပါပါသလဲသူတို့ကတကယ်စိတ်နာရှိရလားဆရာတရုတ်ကမြန်မာနိုင်ငံမှာပြည်တွင်းစစ်ကိုရဆဲစီခြင်းနဲ့သဘောထားရှိရထင်ပါလား
ကျွန်တော်တွေ့ရသလောက်ကတော့တရုတ်ကတော့သူတို့နဲ့ဒီနေသက်မှရှိနေသောတိုင်းသားအလက်နိုင်ငံဖွဲ့စည်းနေတဲ့ရင်းနှီးနှီးနဲ့အများကြီးတွေ့ဆုံမှုတွေရှိတယ်ပေါ့နော်ဆိုလိုတာတော့တရုတ်ဩဇာလည်းပဲရှိတယ်လို့ယူဆတာပေါ့နော်ဘာလို့လဲဆိုရင်လက်တွေ့မှာကျွန်တော်တို့ညီလာညီလာကတော့တရုတ်ကခေါ်လာလို့လာပြီးတော့တက်ကြသေးတာပဲနော်ဆိုတော့ကဒါကျွန်တော်တို့ကတော့တွေ့ကြည့်ရတာကတော့ဒီနိုင်ငံကြီးကြီးဆိုတာကတော့ဒီလိုပဲမဟာဗျူဟာအရသူတို့အတုံးချတာလည်းရှိကောင်းရှိမှာပေါ့ဗျာနော
်ဆိုတော့မြန်မာနိုင်ငံမှာအဲ့ဒီတရုတ်နဲ့ဇက်ကလက်နက်ကင်အဖွဲ့အစည်းတွေနဲ့ပြည်ထောင်စုဘ ਹੁ အစိုးရနဲ့တကယ်စစ်မြတ်ပြီးတော့လုံအောင်ညီညာရေးဖြစ်သွားတဲ့အထိတရုတ်ကမလိုချင်ဘူးဒါကိုဆွဲထားခြင်းနဲ့ဆွဲသုံးသပ်ချက်ကိုခေါ်ဆရာအဲ့ဒါဖြစ်နိုင်လားဆရာ
အဲကျွန်တော်ကတော့ဒီ UDPG ဆွေးမှလည်းခဏခဏပြောရတယ်ဗျညီညာရေးကတကယ်ပြောရရင်တော့ပြင်းတယ်ဒီလောက်ခက်ခဲစရာအကြောင်းမရှိဘူးအကြောင်းမရှိဘဲနဲ့ဒီလိုဟိုဒီညီညာရေးမှာတက်ဆိုင်တော့လူများတချို့ပေါ့နော်အဲ့ဒီတချို့တွေကသူတို့က ညီညာရေးကိုအချိန်ဆွဲနိုင်လို့ဆွဲကျင်တဲ့လူလည်းရှိနေတယ်အဲ့ဒါကြောင့်ညီညာရေးကိုနောက်ကြအောင်လုပ်နေတာတွေရှိတယ်အဲ့ဒါတွေကမလုပ်ပါနဲ့အဲကျွန်တော်ဆိုရင်လည်းကောင်းရှိကောင်းရှိမှာပေါ့ဗျညီညာရေးကတော့အချိန်ကြီးအသိကြပါပြီเนาะနှစ်ပေါင်း80ဒီထက်မှာဖြစ်လာတဲ့ခါကျတော့ကျွန်တော်လုံမကင်မာတွေလည်းရှိတာတွေရှိကောင်းရှိမှာပေါ့ရှိလို့ရှိရင်တော့ဒါတို့လူညီညာရေးရသွားလို့ရှိရင်ဒီဟာ စီးပွားရေးတွေပါတူတောင်သားတွေလည်းပြည့်စည်ကောင်းပြည့်စည်မှတွေရှိတယ်ဆိုတော့ဒါလေးတွေကိုစိုးရိမ်ပြီးတော့ညဉ့်ညာရေးမရသေးရင်ပူကောင်းနေဆိုတဲ့အယူဆများရှိသလားဆိုတော့အဲ့ဒါတွေမရှိပါနဲ့လို့တော့ကျွန်တော်ကအဲ့လိုပဲတိုက်တွန်းတာတွေရှိတယ်လေနော
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုမေးချင်တာကဒါ second last တော့ဒုတိယနောက်ဆုံးမေးခွန်းပါဆရာနိုင်ငံရေးမှာဒါ issues နဲ့ personality တွေကိုရေးကိုရာသိမြတဲ့မသိဘူးဆိုတာရှိရဲနိုင်ငံရေးအချင်းအဓိကကြတဲ့ပြဿနာရှိရဲအခုမြန်မာနိုင်ငံတွဲဆုံဆွေးနွေးရေးကိုတချို့ကပြောကြတယ်လူချင်းရင်းနှီးကမကြခဏတွဲဆုံတာမရှိလို့ခက်တယ်ဆိုတော့အဲ့ဒီ personality ကဘလောက်အရေးကြီးနေလဲဆရာကြီးပြည်တွင်းညီညာရေးမှာ
အဲ့ဒါဒါတော့လေဟိုညီညာရေးကြီးမကဘူးပေါ့ဗျာနော်တာမာချီနေပါလေပဲလူချင်းရင်းနှီးတော့ပိုကောင်းတာပေါ့ဗျာယူနေချင်းရင်းနှီးလို့ရှင်တယောက်နဲ့တယောက်ရင်းနှီးကောင်းကောက်လို့လည်းရတယ်လေမရင်းနှီးဘူးဆိုလို့ရှိရင်မျိုးစောင်းတိုးတာတော့မခံနိုင်ဘူးလေအဲ့တော့ယင်းကြီးတာကောင်းတာပေါ့ဗျာဒါကြောင့်တွေ့များများတွေ့ဆိုရင်လည်းကောင်းတာပေါ့မဟုတ်ဘူးလားဒါကတော့နှစ်ခုစလုံးပါတယ်လူချင်းယင်းကြီးကိုလည်းပါတယ်အဲတကယ် issue အမှန်ဖြစ်ဖို့လည်းလိုအပ်တာပေါ့နော်ယင်းကြီးတကယ်လူချင်းနဲ့စိတ်ဆန္ဒလည်းရှိဖို့လည်းလိုတယ်အဲရှိဖို့ကလည်းများများအောင်မြင်ဖို့ဆိုရင်လူချင်းယင်းကြီးကိုပို့လို့တာပေါ့ဗျာမဟုတ်ဘူးလား
ဟုတ်ကဲ့အဲ့တော့အခုပုပ္ပထိပ်သီးတွေ့ဆုံမယ်ဆိုတဲ့အခါမှာအဆုံးဖြတ်ပြင်းထန်တဲ့ပုဂ္ဂိုလ်တွေဒါအလွတ်သဘောသူတို့ဒါ retreat လောက်ကြတဲ့သဘောဆိုတော့ပူပြီးရင်းနှီးဖို့အလားအလာရှိရလို့ယူဆပါတယ်ဆရာဘလို့အကောင်းမြင်မျှော်လင့်ပါလေဒီကရလကို
စိတ်ကြည့်တွေ့ရဆိုတဲ့ကကောင်းတာပေါ့ပြောလို့ဆိုသူတို့ကအဆုံးဖြတ်ပြီးနေတဲ့လူနောက်ပြီးတော့လည်းဘယ်ကပြောတဲ့အတိုင်းဒါ informal ပေါ့ဗျာတော့ပြောနေတယ်လို့ပြောလို့ရတယ်အပူမင်းလေးလည်းပြောလို့ရတယ်ဆိုတော့ပူပြီးတော့ကောင်းတာပေါ့ဗျာနော်အဲ့ဒီလိုမျိုးလေကျွန်တော်ကတော့ဒီလိုတွေးဆုံဆွေးနွေးမှုဖြစ်တာကိုတော့သဘောကျပါတယ်နော
်ဟုတ်ကဲ့ဆိုတော့လက်ဆုပ်လက်ကင်အဖြစ်တစ်ခုထွက်မယ်လို့ကမျှော်လင့်လားဆရာ
အဲမျိုးလင့်တာပေါ့ဗျာနော်မျိုးလင့်တာပေါ့ပေါ်လာမယ်မပေါ်လာဘူးဆိုတာလည်းမပြောကြဘူးမျိုးလင့်တာပေါ့ဗျာနော
်ဒီကြောစံသားစီစဉ်တဲ့ဆက်တဲ့မြမအရေးသူမဲ့ချက်ကိုနားဆင်ရတာပါဘူတကလဲကြတဲ့တယုံကြီးအစီအစဉ်မှာတော့ Fulbright ပညာသင်ဆုအစီအစဉ်နဲ့အမေရိကန်နိုင်ငံ Oklahoma ပြည်နယ်တက္ကသိုလ်မှာစိုက်ပျိုးရေးဆိုင်ရာစီးပွားရေးပညာဘာသာရပ်နဲ့မဟာဘွဲ့တင်တဲ့တက်ရောက်တင်ယူနေတဲ့ Matt Wiggy လွင်ဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်။ Matt Wiggy အစီအစဉ်တက်ဆက်ပါတယ
်။မင်္ဂလာပါ။ကျမကတော့ Wiggy ပဲမှာဒီအစီအစဉ်လေးမှာကျမအနေနဲ့ကျမလက်ရှိတင်ယူလေ့လာနေတဲ့ပညာရဲ့နယ်ပယ်နဲ့ပတ်သက်တဲ့ကျမဖြစ်ချင်နေတဲ့ဆန္ဒတစ်ခုကောင်းထည်ပေါ်ဖို့အတွက်အကျိုးစားနေတဲ့ယုံကြည်ချက်တစ်ခုကိုပြောပြချင်ပါတယ်။ကျမတို့နိုင်ငံမှာရန်ကုန်မန္တလေးလိုမြို့ကြီးပြည်ကြီးအလယ်လောက်ကလွဲခြင်းနေရာတိုင်းမှာလက်ညှိုးထိုးမလွယ်နီးပါးလောက်တွေ့နိုင်တာစိုက်ပျိုးမြင်တဲ့တောင်သူတွေပဲဖြစ်ပါတယ်။တရင်းနေ TV နဲ့စာတမ်းတွေမှာမကြာခဏပါလိရှိတဲ့မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်ကြောင်းအဆရှိတဲ့အကြောင်းအရာတွေကိုလည်းလူတိုင်းဒီပါကြားဖို့ပြီးဖြစ်မှာပါ။တကယ်တမ်းမှာလည်း90ရာခိုင်နှုန်းကျော်သောနိုင်ငံလူဦးရေဟာစိုက်ပျိုးရေးနဲ့ဆက်နွယ်နေတာဖြစ်ပါတယ်။ဒါပေမဲ့လက်တွဲမှာတော့မြန်မာတောင်သူတွေဟာဇာတိဥတုပြောင်းလဲမှုရဲ့အကျိုးဆက်တွေ၊ဤပညာပိုင်းဆိုင်ရာအားနည်းမှုတွေ၊နောက်ခိုင်မာတဲ့ဈေးကွက်မရှိတော့စိုက်ပျိုးရတာကံကြမ္မာကိုပုံအပ်ပြီးလောင်ကစားလုပ်ရသလိုဖြစ်နေတာတွေအဆရှိရဲ့ပြဿနာပေါင်းစုံနဲ့လုံးလည်လိုက်နေတာအများကြီးပါပဲ။ဥပမာတစ်ခုအနေနဲ့ပြောရရင်မြမတောင်သူတယောက်ဟာရေကြီးတာကိုတစ်နှစ်ကြုံတွေ့ရရင်အဲဒီကနေပြန်နလန်ထူဖို့အနည်းဆုံး၅နှစ်လောက်အချိန်ယူရတာပါပဲမတူညီတဲ့အခြေအနေတွေရှိတဲ့အတွက်ကျမတို့နိုင်ငံကိုတခြားနိုင်ငံငါစိုက်ပျိုးရေးကဏ္ဍတွေနဲ့နှိုင်းယှဉ်ပြောတာမျိုးကလုပ်ဖို့မလွယ်ပါဘူးဒါပေမဲ့တကယ်သာတက်ညီလဲညီလုပ်ရင်အကျိုးရှိနိုင်မယ့်အခြေအနေတွေလည်းရှိပါသေးတယ်လက်ရှိမြမနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာဒီတခြားနိုင်ငံအနေနဲ့ရှင်ပြန်ရတဲ့ဈေးကွက်မှာအများကြီးသူရင်မောင်းတတ်နိုင်ဖို့အတွက်မတူညီတဲ့နယ်ပယ်အသီးသီးမှာဥပမာအားဖြင့်ဆိုရင်ဒီနယ်ဆက်ပြုံးမှုအပိုင်းနောက်စံချိန်မီထုတ်ကုန်ကြမ်းနဲ့ကုန်ကြောထုတ်တဲ့အပိုင်းဈေးကွက်အတိရှာတဲ့အပိုင်းအဆရှိတဲ့ခေါင်းစဉ်အမျိုးမျိုးနဲ့ဝိုင်းဝန်းစူးစမ်းနေကြတဲ့သူတွေအများကြီးရှိပါတယ်ဒီနေရာမှာကျမအနေနဲ့လုံးဝယုံကြည်မိတာတစ်ခုကတော့ တေချာတဲ့ဝယ်လူအားနဲ့ဈေးကွက်တာရှိပါစေ။ကျမတို့မြန်မာတောင်သူတွေဟာညီပညာအခက်ခဲအပါဝင်အခြားသောအခက်ခဲတွေကိုကိုထုခိုးထားနေတဲ့ပဲဖြစ်ဖြစ်အစုဖွဲ့အနေနဲ့ပဲဖြစ်ဖြစ်ညီမျိုးစုံနဲ့ကြော်လွှားပြီးလူချင်းနဲ့ထုတ်ကုန်ရအောင်လုပ်နိုင်တဲ့အစွမ်းစားရှိတဲ့ထက်သန်တဲ့ဆန္ဒရှိတဲ့သူတွေဆိုတာပါပဲ။ကျမကိုယ်တိုင်ကလည်းဒီစက်ပြိုးရေးလုပ်တဲ့သူတွေနဲ့အနီးကပ်နေခဲ့တယ်။ကိုယ်တိုင်လည်းဒီကဏ္ဍတိုးတက်ရေးကိုဆန္ဒတင်ပြရသူဖြစ်တဲ့အတွက်ကျမတို့နိုင်ငံလူရည်ရဲ့တော်တော်များများသောရာဂိုင်းနှောင်းကိုပိုင်ဆိုင်ထားတဲ့တောင်သူတွေရဲ့ဘဝမြမအောင်လုပ်ပေးနိုင်မဲ့အချိန်နေအရိယာမတစ်ဆင့်နိုင်ငံစီဝါရေးကိုအထောက်အကူပြုနိုင်မဲ့ဒီစက်ပြိုးကုန်ဆိုင်ရာဈေးကွက်ချဖွေမှုတို့မျိုးနောက်ရေရှည်တည်ရန်နိုင်တဲ့ရေရှည်ရက်တည်နိုင်တဲ့မျှတမှုရှိတဲ့ဈေးကွက်နဲ့ကုန်သွယ်မှုတွေဖြစ်ထွန်းလာအောင်ဝိုင်းဝန်းကြိုးစားကြတာမှာတက်နိုင်တဲ့ဘက်ကပါဝင်ပံ့ပိုးချင်တာပါပဲ။လက်ရှိပညာတင်ကြားနေတဲ့နယ်ပယ်ကနေဒီကိုရဲ့အရှိမကိုရီးယားနိုင်ငံရဲ့အရှိမတခြားသောနိုင်ငံတွေလှုပ်ဆောင်ခဲ့တဲ့ဆောင်ရွက်ရှောင်ရွက်တွေကတစ်ဆင့်စုတူပြုပြီးကိုရီးယားနိုင်ငံနဲ့ကိုက်ညီတဲ့ရေရှည်အကျိုးရှိမဲ့လုပ်ငန်းရှင်တွေစနစ်တွေဖော်ဆောင်တာမှာကိုအားညာအားရှိတွေပါဝင်ချင်တာပါပဲ။မဝေးတော့တဲ့တစ်ချိန်မှာကျမတို့မြန်မာနိုင်ငံကလေယာထုတ်ကုန်တွေဟာနိုင်ငံတကာအဆင့်လဲမီပြပစေကွက်ရမြန်နေပန်လဲလှပြီးအဲ့ဒါရဲ့အကျိုးဆက်ဖြစ်တဲ့ပြည်ရင်းမှာအာဟာရပြည်အောင်စားနိုင်တာမျိုးနောက်နိုင်ငံရဲ့ GDP တိုးတက်ရေးမှာဆက်ပြိုးရေးရာကြီးမားတဲ့ကဏ္ဍတစ်ခုဖြစ်လာတာမျိုးအစရှိတဲ့အသိပွင့်တွေကိုနောင်လာမယ့်ကျမတို့မျိုးဆက်တွေအတွက်ပေးအပ်နိုင်ဖို့ဟာကျမတကယ်ယုံကြည်မျှော်လင့်ပြီးစူးစမ်းနေတဲ့အရာတစ်ခုပါနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်တွေ့ပါမယ်။မမိုးပြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ရတာပါဒီစီစဉ်ကိုတနင်္လာညပိုင်းနဲ့ကြာသာပတိမနက်ပိုင်းတွေမှာနားဆင်နိုင်ပါတယ်အခုထုတ်လွှင့်တဲ့တနားရီကြာစီစဉ်ကိုမနက်၈နာရီကနေ9နာရီထိဒိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ကြာသာပတိမနက်ဖက်အစီအစဉ်တွေကို VOV ကဆက်လက်အသံလွှင့်နေပါတယ်ကိုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုဦးကျော်စံသားကပြောပြပါမယ်ခင်ဗျာ
မိုက်ကယ်လိုနာမည်ပေးထားတဲ့ဟာရီကိန်းမုန်တိုင်းကြီးဟာနှစ်ပေါင်း50အတွင်းအပြင်းထန်ဆုံးမုန်တိုင်းကြီးအဖြစ်ဖလော်ရီဒါပြည်နယ်ပန်ဟန်ဒယ်ကမ်းခြေဒေသကိုဗရူနီယာဝင်ရောက်တိုက်ခတ်ခဲ့ပါတယ်။မုန်တိုင်းကြီးဟာအဆင့်၅ရက်နည်းနည်းအပြော့ပြီးတနအီ155မိုင်နှုန်းဝင်ရောက်ခဲ့တာဖြစ်ပါတယ်။ဖလော်ရီဒါပင်လယ်ကွေ့ကမ်းရိုးတန်းမြို့တွေမှာစစ်ပင်တွေဝါယာကြိုးတွေပြုတ်ကျနေပြီးအဆောက်အဦများပြားခေါင်းမိုးကင်းမဲ့နေပါတယ်။VOA CNN သတင်းဌာနအဆိုအရလောလောဆယ်မှာစစ်ပင်ပြည်သူတွေဆုံးသူဒုစီပြီးလို့သိရှိရပါတယ်။ဒီမုန်တိုင်းဟာအဆင့်3 ထိလျှော့ကျပြီးအဘမနဲ့တောင်ပိုင်းဂျော်ဂျီယာပြည်နယ်ဘက်ကိုဒေသစံတော်ချင်းဘူရူးညားမှာဝင်ရောက်တိုက်ခတ်ရရှိနေပါတယ်။ American စစ်တပ်အနေနဲ့ခိမီတေးစစ်တပ်ကိုစီးပြန်နိုင်ဖို့အတွက်တခြားလေရင်တွေကိုစီဖြစ်ပေးနိုင်မဲ့လောင်စာစီးတဲ့လေရင်တွေပုံမလိုအပ်နေတယ်လို့လေတပ်အကြီးအကဲ Heather Wilson ကပြောကြားလိုက်ပါတယ်။ပစိဖိတ်ဒေသရဲ့စင်ခေါ်မှုကအဝေးကအနာရှင်ဖြစ်နေတဲ့အတွက်လောင်စာဆီစဲတက်တွေလိုအပ်နေတယ်လို့ဗိုလ်ထုနဲ့အထက်လွှတ်တော်ကြားနာပွဲမှာဝယ်စင်ကပြောကြားဆိုတာဖြစ်ပါတယ်။အမေရိကန်ရဲ့လေကြောင်းပြန်တန်းရေးနဲ့အာကာသလုပ်ငန်းတွေရဲ့ထိတ်တန့်ရှိဝဲချက်တချို့ကိုခိုးယူဖို့အထောက်ခဲတဲ့တရုတ်တချို့တရက်ကိုအမေရိကန်ပြည်ထောင်စုမှဆွဲချက်တင်လိုက်ပါတယ်။ပြီးခဲ့တဲ့ဧပြီလ၁ရက်နေ့ကဘယ်ဂျီယမ်နိုင်ငံမှာဖမ်းမိခဲ့တဲ့ရန်ဂျွန်ချူကိုအင်္ဂါနေ့ကအမေရိကန်ကိုလွှဲပြောင်းပေးရခဲ့တာဖြစ်တယ်လို့တရားရေးဌာနကကြေညာပါတယ်။အခုဆွဲချက်တင်လိုက်တဲ့ဇူဟာတရုတ်နိုင်ငံရဲ့ထောက်လှမ်းရေးဖြစ်တဲ့နိုင်ငံတော်လူမျိုးရေးဝန်ကြီးဌာနရဲ့ထိပ်တန်းအဖွဲ့ဝင်တူဖြစ်တယ်လို့ဆိုပါရယ်ဒီမှုကဒီသူတို့တယောက်တည်းနဲ့ပတ်သက်တာမဟုတ်ဘဲအမေရိကန်ပြည်ထောင်စုရဲ့စွန့်ရီကိုနိုင်ငံခြားတစ်ခုကခွင့်ယူနေတာကိုသိခံနိုင်လိမ့်မယ်မဟုတ်ဘူးလို့လည်းဒုတိယရှင်းလင်းချုပ်ကပြောကြားလိုက်ပါတယ်ခင်ဗျာ
ဂျာတာဘရီနီမနက်ခင်းတွေ့တဲ့တင်ချင်းချုပ်ကိုဦးကျော်စံသားကပြသပြီးတော့တာပါဒီနေ့မနေ့ခင်တန်ရွှေစီစဉ်တွေ့ထုတ်လို့ရင်မှုကကိုဦးစောဝင်းလိုက်ပါအတမ်းပိုင်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာသာပတိညနေပဲအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ် VOA ကိုနားဆင်နေတဲ့သောရရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ် VOA သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကိုစိတ်နှဖျားချမ်းသာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.